Welcome to the Voice of America in Burmese.
민글라 메네 키마시 Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24.32/40ရူကနေဒိုက်ရိုက်ထုတ်လွှင့်နေသလိုအင်တာနက် Facebook ကနေလည်းဒိုက်ရိုက်နှာစင်နိုင်ကြပါရဲ့ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မသက်ပါဒီမနေ့ခင်းသတင်းတွေကိုရှားဖောင်တဲ့အတူကြီးညာပေးပါပါအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့လက်တွဲပြီးလှုပ်ဆောင်ရမှာအတွက်တိတ်ကိုစိတ်လှုပ်ရှားမိကြောင်းအောက်လွတ်တော်အများစုခေါင်းဆောင်ပေါ်ရိုင်ယန်ကပြောကြားလိုက်ပါတယ်တရုတ်နိုင်ငံကနေတားဆီးဖို့ကြိုးစားတဲ့ကြားကကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြောက်ကိုရီးယားအရေးကိုဆွေးနွေးခဲ့ကြပါတယ်သမ္မတဦးသိန်းစိန်ဟာအာရှဒေသရဲ့ ACA ဆုကိုရရှိသွားပါပြီမြန်မာနိုင်ငံထက်ပရင်းနဲ့မှာတလမကွဲနိဗားရှိတဲ့ဒိုင်နိုဆောအမိရုပ်ကျွင်းပိုင်းရှိနေပါတော့တွေ့ရှိခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီရှင်ဒီတိတ်အခြေဆိုင်သတင်းစာကြီးနှစ်ဆောင်ကိုမြန်မာအစိုးရကတော့တရားစွဲဖို့စီစဉ်နေပါပြီ
အဲ့ဒီဒေလီဟိုးဒီစာချက်ကိုဂျန်နဲ့ဘလော့ရီဝက်ဆိုက်ဒီမှာအစိုးရကိုဒေလီဟိုးကိုဖော်ပြပြီးတော့
ဒါကတော့သမရယုံပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသွားတာပါ။ဘာကြောင့်တရားဆွဲဖို့စီစဉ်နေတယ်လဲဆိုတဲ့အကြောင်းသတင်းအစီအစဉ်ပြီးမှတင်ဆက်ဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မလေးရှားရောက်မြန်မာအလုပ်သမားတွေဘာတွေစိုးရိမ်နေကြတယ်လဲဆိုတာကိုလည်းပြောပြမှာပါ။နောက်ပိုင်းမှာတော့ဒီဇင်ဘာလတချင်းအထူးအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ရှားဖောင်တို့ကပြောပြမှာပါ။
အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့နယူးယောက်မှာတွေ့ဆုံစကားပြောခဲ့ပြီးတဲ့နောက်မှာသူဟာ2019ခုနှစ်ကစပြီးတာဝန်ယူရမယ်သူတို့အစိုးရနဲ့လက်တွဲပြီးလှုပ်ဆောင်ရမှာကိုစိတ်တိတ်ကိုစိတ်လှုပ်ရှားမိကြောင်း Republican Party ရဲ့အောက်လွှတ်တော်အများစုခေါင်းဆောင် Paul Ryan ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရွေးကောက်ပွဲကာလကသမ္မတလောင်းရဲ့အငင်းပွားပွဲကြီးညာချက်တွေနောက်ပိုင်းထရမ့်နဲ့ခက်ခွာခွာနေလာခဲ့သူ Paul Ryan ကအခုခါမှာသမ္မတတာဝန်ကိုထမ်းဆောင်တော်မဲ့ထရမ့်နဲ့နေ့စဉ်လိုလိုဆက်ဆံပြောဆိုလာရကနေသူတို့နှစ်ဦးရဲ့ဆက်ဆံမှုတွေတိုးတက်လာတာလာတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲအင်ဒီယားနာပြည်နယ်တပ်မကအဖွဲ့ခေါင်းဆောင် Chuck Jones ကအသက်တက်လာမဲ့ American သမ္မတထရမ့်အနေနဲ့ American နိုင်ငံသားတွေရဲ့အလုပ်ကိုင်တွေနဲ့ပတ်သက်ပြီးအလေးထားမယ်ဆိုရင်သူဟာထရမ့်နဲ့နှစ်ဦးချင်းထိုင်ပြီးဆွေးနွေးချင်တယ်လို့လည်းပြောပါတယ်။သူက American အနောက်အလယ်ပိုင်းကအင်ဒီယားနာပြည်နယ်ဆင်ုံတစ်ခုမှာအလုတ်ကန်ရားနဲ့ချီပြီးဆက်ထားဖို့အတွက်ထရမ့်ကအစီအစဉ်ချပြတာနဲ့ပတ်သက်ပြီးဒေါသတကြီးဝေဖန်ခဲ့သူဖြစ်ပါတယ်
။တူရကီကကြောထောက်နောက်ခံပေးထားတဲ့ Free Syrian Army တပုံတိုက်ခိုက်ရေးသမားတွေနဲ့ဒီတူရကီစစ်တပ်တို့တောက်ကြနေကမဟာဗျူဟာကျတဲ့ဆီးရီးယားနိုင်ငံအယ်ဘတ်မြို့ကိုထိုးစစ်ဆင်ခဲ့ပါတယ်။အယ်ဘတ်မြို့ဟာကလနက်ကင်အဖွဲ့တွေနဲ့အမေရိကန်မဟာမိတ်အဖွဲ့တို့ IS သေးကြွားတွေရဲ့လက်ထဲကနေပြန်လည်သိမ်းပိုက်နိုင်ဖို့ကြိုးစားနေတဲ့အလပိုမြို့ရဲ့အရှေ့မြောက်ဘက်မှာရှိပါတယ်။တူရကီနဲ့ရုရှားနှစ်ဖက်စလုံးကဂျက်လေယာဉ်တွေနဲ့တိုက်ခိုက်မှုလုပ်ခဲ့တယ်လို့ယူဆရတဲ့တောက်ကြနေကလေကြောင်းတိုက်ခိုက်မှုအတွင်းအရက်သား20လောက်သေဆုံးခဲ့တယ်လို့စစ်မြေပြင်မှာရှိတဲ့ဒေသအတွင်းမှာရှိတဲ့ Syria အတိုက်ခံဘက်ကလာတဲ့သတင်းအရေးမြင့်တွေက VOA ကိုပြောပါတယ်။ဒီပူရဲလေကြောင်းစစ်ဆင်ရေးဟာဒါမှန်ခဲ့မယ်ဆိုရင် Syria နိုင်ငံမြောက်ဘက်ကတူရကီစစ်တပ်တွေဝင်ရောက်ဆွဲဖက်မှုတွေလုပ်နေတဲ့အပေါ်ကိုရုရှားနဲ့တူရကီအစိုးရကြားတစုံတရာသဘောတူညီမှုတွေရရှိခဲ့ပုံရပြီးဒါဟာကြီးမားတဲ့တိုးတက်မှုတရားလို့ဆိုရမှာဖြစ်ပါတယ်။ဒါအပြင်တောက်ကြနေမှာပဲ Home ပြည်နယ်မှာရှိတဲ့ရှေးဟောင်းပယ်မရာမြို့နီးတဝိုက်မှာ Syria အစိုးရတပ်ဖွဲ့နဲ့ IS စစ်သွေးကြွတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသအတွင်းသတင်းနဲ့စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်။ဒီတော့အတွင်းအီရတ်နိုင်ငံမူဆူမျိုးက IS Islamic စစ်သွေးကြွအဖွဲ့တွေကိုအီရတ်အစိုးရစစ်တပ်ကတိုက်ထုတ်နေတဲ့နေရာမှာရှိတဲ့အမျိုးသမီးတွေဟာမြို့တွေကနေထွက်ပြေးတန်းရှောင်နေကြရပါတယ်။သူတို့ပေါ်ဆင်းရဲဒုက္ခပေးတဲ့ IS တွေရဲ့ရန်မူမှုတွေညော့နေလာနေတယ်လို့ပြောဆိုမှုတွေရှိနေပေမဲ့ရက်စက်မှုတွေဟာရှိနေသေးပါရှင်။
အီဂျစ်နိုင်ငံကိုင်ရိုမြို့တော်ရဲ့လမ်းမကြီးတစ်ခုကဆစ်ဆေးဂိမ်းနားမှာတောက်ကြံနေကဘုံတလုံးပောက်ကွဲခဲ့တဲ့အတွက်ရဲ6ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်။ဘုံပောက်ကွဲတဲ့ဒီလမ်းမကြီးဟာဂီဇာပိရမစ်တွေစီကိုသွားတဲ့လမ်းဖြစ်ပြီးနိုင်ငံခြားခီးတော်တွေတင်ဆောင်လာတဲ့ဘတ်ကားတွေဖြတ်တန်းရလမ်းလည်းဖြစ်ပါတယ်။ဘုံပောက်ကွဲမှုကြောင့်ကားအများအပြားပျက်စီးသွားတယ်လို့ရဲ SUV ကားတွေကမှန်ပရင်းတွေပါကွဲကုန်တဲ့အတွက်အဲ့ဒီနေရာတဝိုင်းမှာအပျက်စီးတွေအင်္ဂလိပ်ပိုင်းစာတွေမှန်ကွဲတွေနဲ့ပြည့်နှက်နေတာပါလုံခြုံရေးတွေကမောင်းမြန်တနက်တွေဓာတ်ငွေ မျက်နှာဖုံးကာရီနဲ့အတားဆီတွေချစောင့်ပေးနေတဲ့စုံစမ်းစစ်ဆေးသူတွေကပောက်ကွဲခဲ့တဲ့နေရာတွေကိုစစ်ဆေးပါတယ်။ဒီဖောက်ခွဲမှုကိုဟဆမ်လို့ခေါ်တဲ့အဖွဲ့ကလှုပ်ဆောင်တာဖြစ်ကြောင်းအွန်လိုင်းမှာကြေညာထားပါတယ်။ဂျီဟက်အတွက်လက်နက်တွေကင်ထားတွေတင်းတို့အတွက်ဘာမှလုံခြုံမှုရှိမှာမဟုတ်ဘူးလို့လည်းသူတို့ရဲ့ကြေညာချက်မှာရေးပါတယ်။ဒီဖွဲ့ကအရင်ကလည်းကိုင်းလို့မှတိုက်ခိုက်မှုတွေလုပ်ပြီးသူတို့ဟာမွတ်စလင်မျိုးကိုအဖွဲ့နဲ့ဆက်နွယ်နေမယ်လို့တန်ကြားရှိကြောင်းအီဂျစ်အစိုးရကပြောပါတယ်။မေလာတုန်းကကိုင်ရိုတိုက်ခိုက်မှုကလူသေးပြောက်အများဆုံးဖြစ်ပြီးတနတ်သမားတွေကဘတ်စကားတစ်စီးကိုပြစ်ခတ်ခဲ့တဲ့အတွက်အရက်ဝတ်ရဲ၈ဦးသေဆုံးခဲ့ရတာပါ။
တောက်ချာနေမနေ့ကလူစီကားရဈေးတစ်ခုအတွင်းအမျိုးသမီးနှစ်ဦးအသေးခံဘုံးခွဲတိုက်ခိုက်မှုလုပ်ခဲ့ပြီးနောက်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်မှာလူ30ထပ်မံတည်ဆုံခဲ့တယ်လို့နိုင်ဂျီးရီးယားစစ်တပ်ကပြောပါတယ်။အသေးခံဘုံးခွဲတိုက်ခိုက်မှုတွေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအသုံးပြုတဲ့အဖွဲ့လို့အများသိကြတဲ့ Boko Haram Islamists အဖွဲ့ကဒီဘုံးခွဲတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်လို့လောလောဆယ်ပြောဆိုတာမရှိသေးပေမဲ့လည်းနိုင်ဂျီးရီးယားစစ်တပ်ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်လို့ပြောပါတယ်။တည်ဆုံးသူတွေအပါအဝင်ထိခိုက်ဒဏ်ရာသူပေါင်း68ယောက်ကိုဒေသန္တရဆေးရုံမှာပို့ဆောင်ထားတယ်လို့ဒီစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ဘူမူဘာဒီရီအကန်ထိုယီကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမာဒါလီဒေသကိုနိုင်ဂျီးရီးယားစစ်တပ်ကပြန်လည်ပြီးမသိမ်းပိုက်နိုင်ခင်မှာဘိုကိုဟာရန်အဖွဲ့ကလက်ပေါင်းများစွာထိန်းချုပ်ခဲ့တာဖြစ်ပါတယ်။စမ်ဘီစာဖော်ရက်စ်ဒေတာအနီးမှာဘိုကိုဟာရန်တပ်ဖွဲ့တွေအခိုင်အမာခြေကုပ်ရယူထားစေပါပြီးခဲ့တဲ့နေ့ကလည်းဘိုကိုဟာရန်အဖွဲ့ဟာဒီမာဒါလီဒေတာမှာအလားတူတိုက်ခိုက်မှုအတော်များလုပ်ခဲ့ပါဗျ2015ခုနှစ်ဒီဇင်ဘာလအတွင်းကလည်းအခုတိုက်ခိုက်မှုဖြစ်ခဲ့တဲ့ဈေးအနီးမှာရှိတဲ့ဘတ်စကာမတိုင်တစ်ခုမှာအမျိုးသမီးနှစ်ဦးအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်း30တေဆုံးခဲ့တယ်လို့ဇွန်လကအတုပအခမ်းအနားတစ်ခုအတွင်းစစ်သွေးရွာတွေရဲ့တိုက်ခိုက်မှုကြောင့်လူ18ဦးတေဆုံးခဲ့ရပါတယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တရုတ်နိုင်ငံကနေတားဆီးဖို့ကြိုးစားတဲ့ကြားကပဲကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြမ်းနေမှာမြောက်ကိုရီးယားရဲ့လူသားချင်းစာနာမှုအခြေအနေကိုဆွေးနွေးပါတယ်ကုလသမဂ္ဂအလူခွင့်ကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံပအဝန်တခြားအဖွဲ့အစည်းတွေကပဲဆွေးနွေးလေ့ရှိတဲ့ဒီကိစ္စအတွက်နိုင်ငံပေါင်း15နိုင်ငံပါတဲ့လုံခြုံရေးကောင်စီကဆွေးနွေးလာတာအခုဆိုရင်တတိယအကြိမ်ပါလုံခြုံရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံတွေမှာ2014ခုနှစ်ဒီဇင်ဘာဘာလကစပြီးဆွေးနွေးတာဖြစ်ပါတယ်။ကုလသမဂ္ဂတရုတ်နိုင်ငံဆိုင်ရာတန်မတ်ကြီးလီယူရှီယီကလုံခြုံရေးကောင်စီရဲ့လူခွင့်ရေးဆွေးနွေးဖို့ဖွဲ့ထားတာမဟုတ်ဘူးလို့ပြောကြားရင်းမြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီဆွေးနွေးတာကိုကန့်ကွက်ခဲ့တာပါ။ဒါပေမဲ့တရုတ်ရဲ့ဆန္ဒအတိုင်းအစည်းအဝေးမကျင်းပဖို့လိုအပ်နေတဲ့ကန့်ကွက်မဲ့ကိုမဲမရခဲ့ပါဘူး။ရုရှား၊ဗင်နီဇွဲလား၊အန်ဂိုလာနဲ့အီဂျစ်တို့ကပဲကန့်ကွက်ကြတာပါ။အခုလိုဆွေးနွေးမှာကိုတရုတ်ကကန့်ကွက်ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်တဲ့ဒုံးကျည်ဆန်းသက်ပြစ်လွတ်မှုတွေနောက်ထပ်အရေးယူဒဏ်ခတ်မှုကိုတော့မကန့်ကွက်ပါဘူး။တချိန်ထဲမှာပဲအမေရိကန်စစ်ဖက်ထိတ်တန့်အရာရှိကြီးတဦးကမြောက်ကိုရီးယားဟာအခုဆိုရင်နျူကလ িয়ার လက်နဲ့ထုတ်နိုင်တဲ့အနေအထားရောက်နေပြီလို့ပြောပါတယ်။ဒါပေမဲ့သူပြစ်ချင်တဲ့ပြစ်မှတ်ကိုထိအောင်တော့ပြစ်နိုင်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်။
မြန်မာနိုင်ငံသမရဟောင်းဦးသိန်းစိန်ဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကာလအတွင်းအကောင်းဆုံးဦးဆောင်ပြီးလှူဆောင်နိုင်ခဲ့တာကြောင့်2016ခုနှစ်အတွက် Asia Cosmopolitan Awards မဟာဆုကိုရရှိခဲ့ပါတယ်။ Asia Cosmopolitan Awards ဆုရွေးချယ်ရေးအဖွဲ့ရဲ့ကြေညာချက်အရဆုပေးပွဲအခမ်းအနားကိုတော့2019ခုနှစ်ဇန်နဝါရီ15ရက်ဂျပန်နိုင်ငံနာရာခရိုင်အတွင်းမှာပြုလုပ်မှာဖြစ်ပါတယ်။စီးပွားရေးနဲ့လူမှုရေးသိပ်ပံဆုကိုတော့စီးပွားရေးပထဝီနယ်ပယ်မှာလှုပ်ကိုင်ဆောင်ရွက်နေတဲ့ပါမောက်ခမဆာဟီဆာဖူဂျီတာကရရှိခဲ့ပါတယ်။ယဉ်ကျေးမှုစုကိုတော့ဥရောပကောင်စီအချိန်ပြည့်ဥက္ကဋ္ဌဖြစ်တဲ့ Mr. Arman Varunpu ကရရှိခဲ့ပါတယ်ရှင်
။မြန်မာနိုင်ငံထွက်ပရင်းထဲမှာတလမကွဲနှိပါရှိတဲ့ဒိုင်နိုဆောရဲ့အမိပိုင်းရုပ်ကျွင်းရှိနေတာကိုကြောက်ဖြစ်ရုပ်ကျွင်းဖေးတာပညာရှင်တွေရှာရှာပါပါပထမဆုံးတွေ့ရှိလိုက်ပါပြီ။ဒီရုပ်ကျွင်းဟာဒိုင်နိုဆောအမိပိုင်းကအယိုးအတန်နုလေးတွေနဲ့အတူနူးညံ့တဲ့အမွှေးလေးတွေမပြတ်မစီပဲရှိနေတာပါ။ဒီပရင်းကိုကချင်ပြည်နယ်ဟူကောင်းတောင်ကြားမှာရှိတဲ့ပရင်မိုင်းတွေကနေတရုတ်မြန်မာနယ်စပ်ပရင်စည်းတဲ့လာရောက်ရောင်းချသူတွေစီကနေဝယ်ယူတာဖြစ်ပါတယ်။တရုတ်နိုင်ငံဘူမိသိပ်ပံတက္ကသိုလ်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်လီဒါချန်ဥဆောင်တဲ့သူတေသနပညာရှင်တွေကတက်တာရုပ်ကျွင်းပါတဲ့ပရင်ဖြစ်ရောင်းချနေတဲ့ ဒါကိုဝယ်ယူခဲ့ပြီးဆန်းစစ်ကြည့်ရမှာလွန်ခဲ့တဲ့နှစ်တန်ပေါင်း99တန်းလောက်ကအသက်ရှင်နေထိုင်တဲ့ဒိုင်နိုဆောရဲ့အမိပိုင်းဖြစ်နေတာတွေ့ရတာပါဒီတွေ့ရှိချက်ကိုဒီဇင်ဘာလထုတ်ဇီဝဗေဒစာဆောင်မှာဖော်ပြပြီးဒီတွေ့ရှိမှုကနေဒိုင်နိုဆောမျိုးစိတ်တွေရဲ့အမှုတွေဖြစ်တည်ပုံအဆင့်ဆင့်ပိုနားလည်လာမယ်လို့မျှော်လင့်ပါတယ်စာရန်ပူတဲ့ရေးသားသူကနေဒါနိုင်ငံ Royal Psychic Savan တော်ဝင်ပြတဲ့ကရုပ်ကျင်းပညာရှင် Ryan McKellar ကတော့ဒိုင်နိုဆောရဲ့အမွှေးတောင်တွေကိုပို့ပြီးတွေ့လာလေလေသူတို့အနေထားပိုသိလာနိုင်နေလေဖြစ်ပြီးသူတို့မှအကြီးကွန်တွေနဲ့ဖုံးနေမယ်လို့ထင်ရတာတဲ့ငှက်တွေနဲ့ပိုတူတာတွေ့ရတယ်လို့ပြောပါတယ်ဒါကြောင့်ဒီရုပ်ကျင်းတွေ့တာဟာတသက်မှတစ်ခါတွေ့တာမဟုတ်တိတ်ကိုတန်မိုးရှိကြောင်းပြောပါတယ
်ကြာတာပရိနိကထုတ်ပြန်တဲ့အစိုးရရဲ့ဂိတ်ကနန်အရာအချက်ဒီဂိတ်ကနန်အချက်လက်အစ်စ်တွေအရာ2015ခုနှစ်အတွင်းဘိန်းဖြူအလွန်အကျွံသုံးဆွဲမှုကြောင့်တေဆုံးတဲ့အမေရိကန်ဦးရေဟာတနပ်ပစ်ခတ်မှုကြောင့်တေဆုံးရတဲ့အရေးအတွက်ထက်ကြော်လွန်နေတာကိုပထမဦးဆုံးချိန်ဖြစ်နေတွေ့ရပါတယ်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကထုတ်ပြန်တဲ့စီးရင်ချက်လက်အရာ2015ခုနှစ်အတွင်းမှာတနပ်ပစ်ခတ်မှုကြောင့်တေဆုံးရသူအရေးအတွက် 12,969 အထိတိုးလာနေတယ်လို့ပဲဘိန်းဖြူအလွန်အကျွံသုံးဆွဲမှုကြောင့်လည်းတေဆုံးမှုနှုန်းဟာ23ရာခိုင်နှုန်းအထိတိုးမြင့်သွားတာကိုတွေ့ရပြီးတော့ 12,989 အထိရှိခဲ့ပါတယ်ဒီတေဆုံးမှုကိန်းကနန်းအရေးအတွက်ဟာနှစ်စဉ်ထုတ်ပြန်တဲ့လူသေးစီရင်အစီအခံစာမှာဖော်ပြထားတာဖြစ်ပါတယ်ရှင
်အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါဗြိတိန်အခြေစိုက် Daily Mail သတင်းစာနဲ့စင်ကာပူအခြေစိုက် The Independent သတင်း Online တို့ကိုမြန်မာအစိုးရကတရားစွဲဖို့စီစဉ်နေတဲ့အကြောင်းအရင်ဆုံးပြောပြမှာပါရှင်အခြားနိုင်ငံမှာဖြစ်နေတဲ့သတင်းတစ်ခုကို Daily Mail သတင်းစာကမြန်မာနိုင်ငံမှာဖြစ်နေတယ်လို့လှုပ်ကြံရေးသားခဲ့ပြီး The Independent သတင်းစာကတော့ဒေါအောင်ဆန်းစုကြည်ပြောဆိုချက်ကိုမဟုတ်မမှန်ရေးသားလှုပ်ကြံထားတဲ့ဗီဒီယိုကိုကိုးကားဖော်ပြခဲ့တဲ့အတွက်ဒီလိုတရားစွဲဖို့စီစဉ်တာဖြစ်တယ်လို့သမရယုံပြောခွင့်ရကဆိုပါတယ်။ဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့ထုတ်တဲ့ Daily Mail Online စာမျက်နှာမှာDave Buck ရေးသားထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုဆက်ပြီးနှိမ်ပန်းနှိပ်စက်နေစေဆိုတဲ့သတင်းဆောင်မှဖြစ်ပါတယ်။အဲ့ဒီသတင်းဆောင်မှကောင်းစင်မှာကြေကွဲစရာကောင်းတဲ့ပုံရိပ်အဖြစ်ရိုဟင်ဂျာကလေးငယ်တအူးကိုမြန်မာစစ်သားတအူးနှိပ်စက်နေတဲ့ဓာတ်ပုံဆိုပြီးရေးသားဖော်ပြခဲ့ပါတယ်။အမှန်တကယ်တော့အဲ့ဒီသတင်းမှဖော်ပြခဲ့တဲ့ဓာတ်ပုံတွေဟာကမ္ဘောဒီးယားနိုင်ငံမွန်တူကီရီပြည်နယ်မှာလမ်းလျှောက်တက်ခါစကလေးငယ်တအူးကိုသူ့ရဲ့မိခင်ရာခင်းထဲမှာအလုတ်လုတ်နေတဲ့အချိန် VNN နိုင်ငံသားအလုတ်သမားတအူးကနေနှီးမျိုးစုံနဲ့နှင်းပန်းနှိပ်စက်နေတာဖြစ်ပါတယ်။ကြောက်လန့်ငိုယိုနေတဲ့ကလေးငယ်ကိုသူကိုယ်တိုင်ကျင်ဆက်နဲ့တို့ပြီးနှိပ်စက်နှင်းပန်းနေပုံတွေကို VNN အမျိုးသားကကိုယ်တိုင်ဗီဒီယိုရိုက်ပြီးအင်တာနက်ပေါ်မှာတင်ခဲ့တဲ့အတွက် online မှာပြန့်နှံ့သွားပြီးကမ္ဘောဒီးယားတနိုင်ငံလုံးအမျက်ဒေါသထွက်ခဲ့ကြပါတယ်။နှင်းပန်းနှိပ်စက်တဲ့ VNN နိုင်ငံသားကိုဗီယက်နမ်အာဏာပိုင်တွေကဖမ်းဆီးထားပြီးကမ္ဘောဒီးယားအစိုးရကတော့အဲ့ဒီသူကိုသူတို့နိုင်ငံကိုလွှဲပြောင်းပေးဖို့တောင်းဆိုထားပါတယ်။အခုလိုကမ္ဘောဒီးယားနိုင်ငံမှာဖြစ်ခဲ့တဲ့အဖြစ်အပျက်ကိုမြန်မာနိုင်ငံမှာဖြစ်တဲ့အောင်မှားယွင်းရေးသားခဲ့တဲ့သတင်းကို Daily Mail သတင်းစာရဲ့ online စာမျက်နှာကနေနောက်ပိုင်းမှာပြန်ပြီးဖြုတ်ချခဲ့ပေမဲ့အခြား online အသုံးပြုသူတွေက Daily Mail ရဲ့သတင်းအမှားကိုပဲကိုးကားပြီးဖော်ပြနေစေဖြစ်တဲ့အတွက်မြန်မာအစိုးရဘက်က Daily Mail ကိုတရားစွဲဖို့စီစဉ်ရတာဖြစ်တယ်လို့သမရယုံရဲ့ပြောခွင့်ရဦးစော်ထေက VOE ကိုပြောပါရစေ
။အဲဒီ Daily Mail ရေးသားချက်ကို channel blog တွေ website တွေမှာ source ကို Daily Mail ကိုဖော်ပြပြီးတော့ကြံနေတယ်။သူတို့တက်တာကလည်းအဲ့ဒါတွေကိုပြန်ပြီးတော့ screenshot နဲ့ဝင်ရနေတာအများကြီး Facebook လည်းပါတယ်ပေါ့နော်။အဲတော့ Daily Mail ကဒါကြောင့်နိုင်ငံမှာဖြစ်တဲ့အကြောင်းအရာဖြစ်စဉ်ကိုကျွန်တော်မြန်မာနိုင်ငံမှာတက်မလို့ကပြည့်စုံမြင့်မားနေလို့ပြောတဲ့အခြေသားကလေးရေးသားချက်တွေကိုသူတာဝန်တစ်ခုရယူရမယ်။ထို့တော့ဒီနေ့ချိန်ကြီးဘာမှတာဝန်ခံမရှိဘူးပေါ့နော်
။နိုင်ငံတကာဥပဒေတွေနဲ့အညီဘယ်လိုတရားစွဲမလဲဆိုတာကိုတော့ဥစော်ထေးကအခုလိုရှင်းပြပါဗျာ
။ကျန်တဲ့နိုင်ငံတွေမှာအစိုးရတွေမှာမီဒီယာတစ်ခုနဲ့မဟုတ်ပါဘူး။ဖြစ်တဲ့ဆိုရင်ကျွန်တော်အသေးစိတ်မှလာဘယ်ဟာပါပေါ့နော်အဲ့လိုမျိုးတွေကျုံးဝင်နေတဲ့နိုင်ငံကလုံးလို့ရတဲ့ဥပဒေကြောင့်ရကျွန်တော်လေ့လာလာတယ်လေ့လာပြီးရင်သက်ဆိုင်ရာတရားရုံးကဘယ်လိုတရားရုံးကိုပုံပြီးတက်တော်လဲဘယ်အဲ့နိုင်ငံမှာဆိုရင်ဘယ်လို law ရရှိတယ်ဒါတွေကတော့အသေးစိတ်လေ့လာပြီးမှကျွန်တော်လုပ်တာဖြစ်ပါတယ်ကျွန်တော်တို့ဒီကောင်စုဖွဲ့အဖွဲ့တွေဒီကောင်စုရှင်နေနေဝင်ရှိတယ်အဲ့ဒါနဲ့ကျွန်တော်ဆွေးနွေးတိုင်ရင်တိုင်ရင်ပြီးတော့ဖြစ်တဲ့နိုင်ငံရဲ့ဒီလိုဥပဒေကကွန်မွန်လောနဲ့ပါတဲ့သူတို့ရဲ့ကွန်မွန်လောရဲ့အနေအထားကိုကျွန်တော်တို့ လိလာမယ်အဲ့နိုင်ငံပါဖြစ်ခဲ့တဲ့ဗီဒီယိုနဲ့ဖြစ်စင်နေကျွန်တော်လိလာမယ်လိလာပြီးတော့ကျွန်တော်ဆောင်းရွက်သွားမှာ
အလားတူဗြိတိန်နိုင်ငံကထုတ်ဝေတဲ့ The Independent သတင်းစာရဲ့ online စာမျက်နှာမှာလည်းစင်ကာပူနိုင်ငံရောက်မြန်မာတွေနဲ့တွေ့ဆုံပွဲမှာပြောကြားချက်တွေကိုမဟုတ်မမှန်ဖြည့်ဆွက်ပြီးအင်္ဂလိပ်လိုဘာသာပြန်ရေးထားတဲ့ YouTube video တစ်ခုကိုကိုးကားပြီးဒီဇင်ဘာလ5ရက်နေ့ရက်စွဲနဲ့ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းကောင်းစင်မှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့မေးခွန်းကိုဒေါအောင်ဆန်းစုကြည်ကရေမောပြီးတုံ့ပြန်ခဲ့တယ်လို့យေတာထားပါတယ်။အမှန်တကယ်မှာတော့စင်ကာပူရောက်မြန်မာနိုင်ငံသားတဦးကတွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်ကိုစာနဲ့ရေးသားပြီးမိခဲ့တာကမြန်မာအစိုးရတဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေမှာလောက်ကျန်ဖန်တီးထားတဲ့အခက်အခဲတွေမြင်နေရပြီးဘေးဆိုင်တွေတီးပြီးဒုက္ခပေးနေတဲ့သူတွေရဲ့လောက်ရက်အပေါ်ဒေါအောင်ဆန်းစုကြည်ဘလို့မြင်ပါတယ်လဲဆိုတာပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ပြန်ဖြေတာကလည်းအခုလိုဘေးဆိုင်တွေတီးတယ်ဆိုတာကအကူအညီတစ်ခုဖြစ်ပြီးဘေးဆိုင်တွေတီးနေလို့ရှိရင်ကိုဆိုင်လေးနဲ့ပြန်တီးလိုက်ပေါ်ဆိုပြီးဟာတာနှော်ပြီးပြောဆိုသွားတာဖြစ်ပါတယ်။အခုလို The Independent သတင်းစာရဲ့ online စာမျက်နှာမှာဖော်ပြထားတဲ့မှားယွင်းတဲ့သတင်းနဲ့ပတ်သက်လို့ The Independent သတင်းစာဘက်ကမီဒီယာကျင့်ဝတ်နဲ့အညီတုံ့ပြန်ဖြေဆိုတာမျိုးမရှိတဲ့အတွက်နိုင်ငံတကာဥပဒေကြောင်းနဲ့အညီမြန်မာအစိုးရဘက်ကတရားစွဲဖို့စီစဉ်နေကြောင်းဦးစော်ထေကပြောပါတယ်။နိုင်ငံတကာမှာဂုံတိတ်ခါရှိတဲ့သတင်းစာကြီးတွေကိုမြန်မာအစိုးရကနေတရားစွဲဖို့စီစဉ်တာဟာပထမဆုံးအကြိမ်လည်းဖြစ်ပါရဲ့ရှင
်။ဒေါက်တာရှင်များရှင်။ရင်းကျောပိတ်ဆို့မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနှင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်မောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်းစည်းကမ်းတွေမလိုက်နိုင်ရုံမကပါဘူး။ရင်စီးသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရန်ရန်အော်ဟစ်ငေါငန်းရန်စတာတွေလုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြက်ဓာတပြက်ကိုထိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေ့လာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့တုံ့သက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-800-332-555 လေးကိုဖြစ်စေထိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင်။
ဒီကနေ့ညအစီအစဉ်မှာသောရရှင်နေတိုက်ရိုက်ပါဝင်ဆွေးနွေးနိုင်ကြပါရဲ့ရှင်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကရခိုင်ဒေသအရေးနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြခဲ့ပြီးနောက်ပိုင်းမလေးရှားကမြန်မာအလုသမားတွေရဲ့ဘဝဟာနေ့စဉ်စိုးရိမ်ထိတ်လန့်မှုကြားမှာနေကြရတယ်လို့မြန်မာအလုသမားရေးကူညီဆောင်ရွက်သူတချို့နဲ့မြန်မာအလုသမားတွေကပြောလိုက်ပါတယ်။ကိုညာဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင်။
ရကိုင်းပြည်နယ်မြောက်ဖက်ဒေသကမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်တာလူမျိုးစုရှင်းလင်းရေးတွေလုပ်နေတယ်ဆိုပြီးမလေးရှားဝန်ကြီးချုပ်နာဂျစ်ကဒီဇင်ဘာပထမပတ်တည်းမှာပြစ်တင်ရှုတ်ချခဲ့ပြီးမြန်မာအစိုးရကိုလမ်းပေါ်ထွက်ဆန္ဒပြကန့်ကွက်ခဲ့တာပါမလေးရှားဝန်ကြီးချုပ်ရဲ့ဒီလိုလှုပ်ရက်နောက်ပိုင်းမလေးရှားနိုင်ငံမှာအလုလုကန်နေကြတဲ့မြန်မာနိုင်ငံသားအလုသမားတွေအလုခွင်နဲ့အနေထိုင်ကျက်လာပြီးစိတ်လုံခြုံမှုမရှိသလိုခံစားနေကြရတယ်လို့မြန်မာအလုသမားရေးကူညီပေးနေတဲ့ဦးကိုလက်ကပြောပါတယ်
ဒီမှာလည်းရှိမလေးရှားမှာတော့များသောအချင်းဆက်ရုံတော်တော်များများမှာတော့ဒီရောပြီးအလုပ်လုပ်ကြရတယ်ဆိုတော့ဗျာတချို့ဒီမလေးတွေရဲ့အမြင်မှာမြန်မာတွေကိုပေါ့သူတို့ရဲ့အကြည့်တွေကတော့အရင်ကလိုမဟုတ်ခနဲ့စိမ်းနည်းနည်းစိမ်းလာတော့စိမ်းလာတော့ဒီမြန်မာတွေကလောလောဆယ်အလုပ်လုပ်ရတဲ့အပေါ်မှာနည်းနည်းအခက်အခဲတွေရှိလာတယ်ဗျာသူတို့ဒီမလေးရှားဝန်ကြီးချုပ်ကိုတိုင်ဆိုတဲ့ဟာပါဝင်လာတော့အလုပ်သမားတွေမှာနည်းနည်းအလုပ်လုပ်ရတာနည်းနည်းဘယ်လိုခေါ်မလဲလုံခြုံမှုမရှိဘူးလို့ခံစားရတယ်ပေါ့ဗျာ
အခုဆိုရင်မလေးမှာရှိတဲ့မြန်မာအလုသမားတွေဟာဈေးထွက်မဝယ်ရဲလောက်အောင်စိုးရိမ်မှုတွေကြားမှာနေနေရတယ်လို့စက်ရုံတစ်ခုမှာအလုလုနေတဲ့မတ်ဤခန်ကပြောပါတယ
်ဒီမှာအရန်သူပူဖြစ်တော့လေအခုလည်းကျမတို့အလောက်သွားဓာရီစိုးရိမ်နေရတယ်နိုင်ငံသားတွေကချင်းချောက်ဓာရီပဲရှိတယ်ဗောနော်အလောက်သွားရင်ကျမတို့မြန်မာတွေရန်ဒရီထားပြီးနေနေရတယ်ကျမတို့အလောက်သွားရင်လည်းမြန်မာတွေရှိတဲ့နေရာလောက်ပဲတော်ရဲတဲ့တခြားနေရာလည်းမတော်ရဲဘူးအလောက်ကနေအပြန်ဆိုလဲအိမ်ကိုတန်းပြန်လာပဲဈေးတွေပါလေတယောက်ခဲမတော်ရဲဘူးအဲ့လိုမျိုးတွေလည်းရှိရဲအေးမြန်မာတွေကိုအဲ့လိုမျိုးဖြစ်တဲ့ခါကျတော့ကျမတို့အရန်သတိချနေရတာပေါ့ဟိုမလေးရှားက ကိုမစ်စစ်မှာပဲလမ်းတော့လမ်းနာဆိုလဲလုရက်နေတယ်အဲ့လိုမျိုးကျမတို့အပြင်တော့ရင်ပက်ဆာအိုက်ဒီလဲမယူတော့ရဘူးပက်ဆာအိုက်တေးတေးလေးတွေပဲပေါင်းပြီးအဲ့ထဲမှာပဲထည့်သွားရတယ်
မလေးရှားဝန်ကြီးချုပ်ရဲ့ကန့်ကွက်ဆန္ဒပြပွဲအပြီးရပ်ပိုင်းအတွင်းမှာပဲမလေးရှားကိုမြန်မာအလူသမားပို့မဲ့လုပ်ငန်းစဉ်တွေယာယီရပ်ဆိုင်းလိုက်ကြောင်းမြန်မာအစိုးရဘက်ကကြေညာခဲ့ပါတယ်မလေးရှားနိုင်ငံကအဆက်ယုံအလို့ယုံကုန်ထုတ်လုပ်ငန်းတွေဟာမြန်မာအပါအဝင်အိန္ဒိယနိုင်ငံသားအလူသမားတွေပေါ်မိခိုအားထားနေရတာပါအခုလိုမြန်မာအလူသမားတွေနောက်ထပ်မပို့တော့ဘူးဆိုတဲ့မြန်မာအစိုးရဘက်ကကြေညာချက်ကြောင့်မလေးရှားအလုပ်တွေမှာအခြားနိုင်ငံသားအလူသမားတွေကိုအစားထိုးခန့်သွားမယ်ဆိုပြီးမလေးရှားအလူသမားအာဏာပိုင်တွေဘက်ကပြောဆိုလာတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေကြားအလုပ်အတွက်စိုးရိမ်ပူပန်မှုတွေရှိလာကြောင်းဦးကိုလတ်ကပြောပါတယ
်ဆိုတော့ magic ကသူလုပ်တဲ့အပေါ်မှာမူတည်ပြီးဒီမလေးရှားအလုပ်သမားဝင်ကြီးကနေဒီမြန်မာအလုပ်သမားတွေဟိုမလိုရင်ရတယ်ပေါ့နော်တခြားအလုပ်သမားတွေအစားထိုးမယ်ဆိုတဲ့ပုံစံမျိုးကိုသူစတဲ့ဆောင်ထုတ်လိုက်တယ်မြန်မာနဲ့လို့ကပို့ရရဆိုင်မှာဆိုသူတို့အနေနဲ့လည်းဒီမြန်မာအလုပ်သမားတွေကိုဟိုရဆိုင်ခဲ့မယ်ဆိုရင်တော့မှသူတို့ရှိမှတခြားအလုပ်သမားတွေတခြားနိုင်ငံအလုပ်သမားတွေကိုအစားထိုးလို့ရတယ်ဆိုတဲ့အကြောင်းပေါ့စာတွေထွက်လာတယ်ဆိုတော့ကျွန်တော်တို့မြန်မာအလုပ်သမားလက်ရှိနေတဲ့ဒီမှာလက်ရှိ legally နေနေကြတဲ့မြန်မာအလုပ်သမားတွေကအရန်ကိုဟိုစိုးရိမ်လာတာပေါ့
မလေးရှားရောက်မြန်မာအလုပ်သမားတွေအရေးဘယ်လိုကူညီကင်တွယ်ဆောင်ရွက်သွားမလဲဆိုတာသိရအောင်ကွာလာလမ်ပူကမြန်မာတန်ယုံတာဝန်ရှိသူတွေကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူးနှစ်ဖက်နိုင်ငံခေါင်းဆောင်တွေအပြန်အလှန်ညှိနှိုင်းပြီးပြဿနာကိုညင်သာစွာကင်တွယ်ဖို့လိုတယ်လို့မြန်မာအလို့သမားကြီးကူညီပေးနေတဲ့ဦးကိုလတ်ကပြောပါတယ
်တစ်ဖက်နဲ့တစ်ဖက်ပေါ့ဗျာအဲ့လိုအပြန်အလှန်ဥစ္စာတင်းမာပြီးတော့မှစကားတွေပြောနေမယ်အစားပေါ့ဗျာနိုင်ငံနိုင်ငံလူကြီးတွေအချင်းချင်းပဲကောင်းကောင်းမွန်မွန်ညီတိုင်းဆွေးနွေးပြီးတော့မှဒီကိစ္စကိုပြည်လည်သွားရင်တော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့မြင်ပါတယ်။မြန်မာပြည်ပြန်လဲမြန်မာပြည်မှာလက်ရှိအလို့အကံအခွင့်အလမ်းတွေကဖော်ဖော်တည်တည်နဲ့ဟိုသူတို့မလုံဆောင်ပေးနိုင်တဲ့အတိုင်းအတာတွေလည်းပါတယ်။လက်ရှိမလေးရှားနိုင်ငံမှာကတော့ဒါအခြေချနေကြတယ်။ပုံမှန်လေးပေါ့သူတို့ရဲ့ဝင်ငွေနဲ့လုပ်နေကြတယ်။သူကလည်းပါမစ်တန်လိုင်းကြီးတွေပဲရှိသေးတယ်။ဖြတ်သန်းမှာခီးရကြံနေသေးတယ်လေ။ဒါကြောင့်မို့သူတို့အစိုးရမှုတွေရှိနေတာ။
မလေးရှားရောက်မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်လို့တယ်ဆိုရင်တော့နိုင်ငံသားဖြစ်ကြောင်းထောက်ခံစာတွေထုတ်ပေးသွားမယ်လို့မလေးရှားမှာရှိတဲ့မြန်မာတန်ယုံကတလောကပြောဆိုခဲ့တာရှိပါတယ်ခင်ဗျာ
ဆက်လက်တင်ဆက်မယ့်နိုင်ငံတကာသတင်းလွှာကတော့နယ်သာလန်နိုင်ငံရွေးကောက်ပွဲအကြောင်းပါရှင်နယ်သာလန်နိုင်ငံရဲ့လက်ရာရင်းကောင်းဆောင်ဟီဗယ်ဒါဟာမော်ရိုကိုနိုင်ငံသားတွေပေါ်စော်ကားပြောဆိုမှုနဲ့ခွဲခြားဆက်ဆက်ရေးလှုံ့ဆော်မှုတွေမှာအပြစ်ရှိကြောင်းထင်ရှားပေမဲ့ထောင်ဒဏ်ကျခံရမှာမဟုတ်တဲ့အတွက်လာမယ့် match လမှာကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်စွာဝင်ရောက်ရှင်ပြိုင်ခွင့်ရမှာဖြစ်ပါတယ်။ VOA သတင်းတော့ Henry Ritrell သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြမှာပါရှင
်။2014ခုနှစ်ကပြုလုပ်ခဲ့တဲ့နိုင်ငံရေးစုယုံပွဲတစ်ခုအတွင်းပြစ်မှုမြောက်စေတဲ့ Helvedog ပြောဆိုမှုဗီဒီယိုဖိုင်ကိုတရားရုံးစစ်ဆေးမှုအတွင်းမှာပြသခဲ့ပါတယ
်။ Dus ich frage an jullie. Werden jullie in diese Stadt
နိုင်ငံရေးစုယုံပွဲအတွင်း Dutch ဘာသာစကားနဲ့ Helvedog ပြောသွားတာကတော့နယ်သာလန်နိုင်ငံထဲမှာမော်ရိုကိုနိုင်ငံသားတွေကိုမြင်များလိုချင်ကြလားနည်းနည်းလိုချင်ကြလားဆိုပြီးသူ့ကိုထောက်ခံတဲ့သူတွေကလည်းနည်းနည်းပဲလိုချင်ကြတယ်လို့ပြန်အော်ပြောခဲ့ကြတယ်လို့ဒီကိစ္စကိုကင်တွယ်ဖြေရှင်းသွားမယ်လို့ဗီလ်ဒါကလည်းထောက်ခံသူတွေကိုပြန်ပြီးတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။သုံးပတ်ကြာရုံးတင်စစ်ဆေးမှုပြီးတဲ့နောက်မှာတော့လူတစုပေါ်စော်ကားမှုခွဲခြားဆက်ဆံမှုကိုလှုပ်ဆော်ပေးတဲ့အမှုတွေနဲ့ဗီလ်ဒါမှာအပြစ်ရှိကြောင်းတရားရုံးကတွေ့ရှိပေမဲ့မုံတီးမှုကိုလှုပ်ဆော်ပေးတာမရှိဘူးလို့ပြောပါတယ်။ဂျူရီအဖွဲ့ရဲ့ဆုံးဖြတ်ချက်ပြီးအွန်လိုင်းပေါ်မှာတင်တဲ့ဗီဒီယိုတစ်ခုမှာတော့တရားရုံးကနိုင်ငံရေးပစ်လိုက်မှုတွေရှိတယ်ဆိုပြီးဗီလ်ဒါကအခုလိုဆွတ်ဆွဲပြောဆိုပါတယ
် You can count on it. I will never be silent.
ဒီပေါ်မှာအားကိုးလို့ရပါတယ်ကျွန်တော်အနေနဲ့ဘယ်တော့မှနှုတ်ဆက်နေမှာမဟုတ်ဘူးဒီပြစ်မှုထင်ရှားစီရင်ခြင်းဟာကျွန်တော်ကိုပိုးပြီးတော့တောင်အားရှိစေပါတယ်ဒီပြစ်မှုထင်ရှားစီရင်ခြင်းဟာရှက်ဖွယ်ကောင်းတယ်လို့ကျွန်တော်ပြန်ပြီးတော့လည်းအယူခံဝင်သွားမှာပါဒါပေမဲ့ခင်ဗျားတို့ကိုပြောလို့ရတာကတော့ကျွန်တော်ဟာအခုဆိုရင်အရင်ထက်တောင်ပိုပြီးတက်ကြွနေသေးတယ်လို့ဗီလ်ဒါကပြောသွားတာပါအခုလိုပြစ်မှုထင်ရှားစီရင်ခြင်းခံရပေမဲ့ဗီလ်ဒါဟာမတ်လမှာကျင်းပမဲ့ရွေးကောက်ပွဲအထိသူ့ရဲ့ Freedom Party ကိုလွတ်တော်တဲ့အထိဥဆောင်ခွင့်ရှိမှဖြစ်တယ်လို့သူအနိုင်ရဖို့အလားအလာဟာလည်းမြင့်မားနေတယ်လို့လန်ဒန်တက်ကသူကလက်ရာဇွန်နိုင်ငံရေးကျွမ်းကျင်သူအန်ဒရီယာမေမိုနီကပြောပါတယ
် There is no one elseThat is so popular as him.
သူလိုလူကြိုက်များတဲ့လူမျိုးတယောက်မှမရှိပါဘူး။ဒါဟာတကယ်ကိုတကိုယ်တော်ရှင်ပြိုင်တဲ့ပွဲလိုပါပဲ။ရွေးကောက်ပွဲတွေကိုပုံမှန်တိုင်းကျင်းပသွားမှာဖြစ်ပြီးတော့သူတော်အနိုင်ရသွားနိုင်ပါတယ်
။ Wilder ရဲ့မှတ်ချက်ပြောဆိုမှုတွေကြောင့်2014ခုနှစ်မှာအသားအရောင်ခွဲခြားမှုစန့်ကျင်ရေးဆန္ဒပြမှုဖြစ်စေခဲ့တယ်လို့ရဲတွေကလည်းတိုင်ကြားမှုပေါင်း6000ကျော်ရရှိခဲ့ပါတယ်။ နယ်သာလန်နိုင်ငံရဲ့လူဦးရေနှစ်ရင်ငယ်နှုန်းဟာမော်ရိုကိုဇာတိသားတွေဖြစ်ပါတယ်။ဒီနယ်သာလန်နိုင်ငံအတွင်းမှာမော်ရိုကိုနိုင်ငံသားတွေဘလောက်နေထိုင်သင့်တယ်လဲဆိုတာတရားဝင်အခြေတင်ဆွေးနွေးရမယ့်အရာတစ်ခုဖြစ်တယ်လို့တရားရုံးတင်စစ်ဆေးမှုအတွင်းမှာဗီလ်ဒါကပြောပါတယ
်။ Worldwide is een beweging op gang gekomen.
နိုင်ငံရေးအထက်လွှာသမားတွေနဲ့သူတို့အပေါ်မိခိုးအားထားကြတဲ့မီဒီယာတွေပြောတဲ့မျက်တမှုရှိတဲ့အမှန်တရားတွေဟာတကမ္ဘာလုံးမှာခေကုံသွားပြီဆိုတဲ့လှုပ်ရှားမှုတွေစတင်နေပြီလို့ဗီလ်ဒါကတရားရုံးကိုပြောပါတယ်။အမေရိကန်ပြည်ထောင်စုရွေးကောက်ပွဲတွေနဲ့ Brexit လို့ခေါ်တဲ့ပြည်ထောင်နိုင်ငံဥရောပတမကရဲ့နှုတ်ထွက်သွားတာတွေဟာတက်တည်တွေပဲလို့ဗီလ်ဒါကဆိုပါတယ်။ဗီလ်ဒါဟာသူ့ရဲ့အစ္စလာမစ်စန့်ကျင်ရေးအမြင်တွေပြန့်ပွားအောင်တရားရုံးတင်စစ်ဆေးမှုကိုဇက်ကုံတစ်ခုအဖြစ်နဲ့အသုံးချခဲ့ပြီးဒီရုံးထုတ်မှုဟာလည်းဗီလ်ဒါရဲ့ရွေးကောက်ပွဲအခွင့်အလမ်းတွေကိုအထောက်အကူဖြစ်စေနိုင်တယ်လို့လက်ရာဇွန်နိုင်ငံရေးကျွမ်းကျင်သူမမွန်နီကပြောပါတယ
်။ I think that is a lot of this has to do with the fear of the population.
ဒီကိစ္စဟာများသောအားဖြင့်ရွှေ့ပြောင်းနေထိုင်သူတွေကြောင့်လူရည်တွေများလာပြီးတော့မျိုးသားနိုင်ငံအဖြစ်ကိုဆုံးရှုံးရတော့မယ်ဆိုတော့ထင်မြင်ယူဆချက်တွေဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အလားတူပဲဒန်းတူညီမျှမှုတွေမရှိပေမဲ့ဒုက္ခသည်တွေအများကိုများလာလို့ဒန်းတူညီမျှမှုမရှိမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။
ဗီလ်ဒါရဲ့ Freedom Party ဟာနယ်သာလန်နိုင်ငံလူထုစစ်တမ်းတွေမှာဆင်ရိုင်ငယ်နှုံးကြော်အထိဦးဆောင်နေပါတယ်။ဥရောပသမဂ္ဂကိုအပြင်းထန်ဆန့်ကျင်တဲ့ဗီလ်ဒါရဲ့ရွေးကောက်ပွဲအနိုင်ရမှုဟာဥရောပသမဂ္ဂကိုပုံမနဲ့ဆိုင်တဲ့နိုင်ငံရေးပြဿနာတွေတွန်းချပေးသလိုဖြစ်နေမှာဖြစ်ပါတယ်ရှင်
။အခုတော့ဒီဇင်ဘာလတိုင်း VOA ကတင်ဆက်နေတဲ့တေးသချင်းလက်ဆောင်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်။ကေ VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်မှာပါရှင်အခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမယ်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
လူရင်းပေါ့အထူးသဖြင့်အမျိုးသမီးကလေးငယ်တွေမှာစိတ်ပင်ပန်းမှုအများကြီးဖြစ်နေတာကိုကျွန်တော်တွေ့ရတယ်တစ်ဖက်ကနေလည်းစစ်ကလည်းမငြိမ်းချမ်းတဲ့အပြင
်ဒါကတော့ကချင်စစ်ဘေးဒုက္ခသည်တွေရဲ့အရေးကိုဆောင်ရွက်နေတဲ့WBN ရဲ့ director Mary Twan နဲ့မေးမြန်းထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကိုနားဆင်ရမှာပါ။ဒါအပြင်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုတ်လွှင့်မှုရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတချို့ကိုမူရင်းအပေါ်မပြတ်ဒေါက်ခေမျိုးသက်နဲ့ရှားဖောင်တို့ကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာအပေါ်မလေးရှားဝန်ကြီးချုပ်ရဲ့လှုပ်ရမ်းတဲ့ပတ်သက်ပြီးဝေဖန်ထားတာကိုတော့စနေနေ့ထုတ် The Nation သတင်းစာရဲ့ editor အပေါ်မှာတွေ့ရပါတယ်။တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်းပြီးမဆွတ်တဲ့အာဆီယံရဲ့အခြေခံမူဟာအခုထိအရေးပါတဲ့အနေအထားမှာရှိနေသေးပါဆိုတဲ့ခေါင်းစဉ်နဲ့ရေးတာပါမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ရဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပေါ်မှာပုံကိုရေးရတိုက်ခိုက်တာဟာအတိတ်ပဲမရှိတဲ့လုပ်ရလို့ဆိုပါတယ်ကိုဂျိုးစီဝါအတွက်မိတ်ဆွေဖြစ်သူကိုပုတ်ခတ်စော်ကားတာဟာစိုးရင်စရာဖြစ်ပြီးဒီလိုဝန်ကြီးချုပ်နာဂျစ်ရဲ့လုပ်ရမှာဒေသရင်းနိုင်ငံတွေ1969ခုနှစ်ခရဲကခိုင်ခိုင်မာမာခံယူပြီးကျင့်သုံးနေတဲ့အာဆီယံမူဝါဒကိုပါစော်ကားရရောက်တယ်လို့ဝေဖန်ပါတယ်။တကယ်တော့မလေးရှားနိုင်ငံတွင်မှာသူဟာအဂရိလိုက်စားမှုကြောင့်နိုင်ငံရေးအခြေအနေတိတ်ပြီးမကောင်းလာတာထင်ရှားပါတယ်တဲ့။ဒီအချိန်မျိုးမှာလူတွေစိတ်ပြောင်းအောင်ဗမာကိုဆွဲထည့်ဖို့ကြိုးစားပေမဲ့သူအတွက်လွဲနေတယ်လို့ဆိုပါတယ်။သူ့နိုင်ငံထဲမှာရိုဟင်ဂျာဒုက္ခသည်က2,000လောက်ရှိနေတာမို့မြန်မာအစိုးရကဖြည့်ရှင်းဖို့ကြိုးစားမယ်ဆိုရင်တော့အခြေအနေကရှုပ်ထွေးဖို့ရှိပါတယ်တဲ့။နောက်အင်ဒိုနီးရှားကိုပါဆွဲထည့်ဖို့သူ့ရဲ့ကြိုးစားမှုကလည်းမအောင်မြင်တဲ့အပြင်အင်ဒိုနီးရှားကမိတ်ဆွေကောင်းပီတာဆိုတာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးသူများပြည်တွင်းရေးတဲ့ဝင်းပြီးဆွတ်မှာမဟုတ်ကြောင်းကတိပေးခဲ့တာတွေ့ရတယ်လို့ဆိုပါတယ်။ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးကင်တွဲဖို့လိုအပ်တာအားလုံးသိကြတာဖြစ်ပြီးမြန်မာကိုသူ့ပြည်ထနာသူဖြည့်ရှင်းပွင့်ပေးရမယ်ဆိုတာကိုမလေးရှားအနေနဲ့သိဖို့ကောင်းတယ်လို့လည်းထောက်ပြပါတယ်။သူလမ်းမပေါ်ထွက်ပြီးဆန္ဒပြနေချိန်မှာဒေါန်ဆန်းစုကြည်ဖွဲ့စည်းပေးထားတဲ့ရခိုင်ရေးကော်မရှင်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကိုတိုင်ဦးဆောင်ပြီးကင်တွဲနေတာပါတဲ့။ဒါအပြင်အာဆီယံဟာအတင်းဆောင်မခံတဲ့ကိစ္စရပ်တွေကိုသတိနဲ့ကင်တွဲလို့ရှိပြီးဆိုင်ကလုန်းနာဂစ်ဖြစ်ချိန်ကပါဝင်ဆောင်ရွက်ပေးခဲ့တဲ့အောင်မြင်မှုကိုတော့မေ့မထားတဲ့မဲ့အာဆီယံမှုကိုလေးစားဖို့လိုတယ်လို့ဆိုပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ကင်တွဲရင်ရိုဟင်ဂျာပြည်ထနာဟာမပြေလည်စရာမရှိတယ်လို့ပြည်ထနာမပြေလည်ရကောင်းလားဆိုပြီးပြည်ပကဖိအားမပေးသင့်ဘူးလို့လည်းရေးသားထားတာပါ
။ဆက်လက်တင်ပြပေးမှာကတော့ရခိုင်ဒေသအတွက်လူသားချင်းစာနာမှုအထောက်အကူတိတ်ဝင်မလားမတွေ့ရဘူးလို့ကုလသမဂ္ဂရဲ့ပြောကြားချက်ကိုဆောင်းပါရှင်မြေဝံကကြာတာပရိနေထုတ် Channel News Asia မှာရေးထားပါတယ်။စာနာရိတ်ခါထောက်ပံ့ငွေနဲ့အဟာရထောက်ကူတွေပံ့ပိုးပေးနေရတဲ့ရခိုင်ပြည်နယ်တွေကဒုက္ခသည်ပေါင်း3,000,000ခွဲလောက်ဟာအခုအောက်တိုဘာလ9ရက်နေ့နောက်ပိုင်းမှာတော့သူတို့စီမသွားနိုင်တဲ့အတွက်မရကြဘူးလို့ရန်ကုန်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UNOCHA ရုံးတာဝန်ခံကတောက်ကြနေမှာပြောကြတာဖြစ်ပါတယ်။အဲ့ဒီဒေသမှာလက်နက်ကင်တိုက်ခိုက်ခဲ့သူတို့ကိုခုရီဖမ်းမမိသေးတာနဲ့သူတို့လူယူသွားတဲ့လက်နက်တွေခုရီပြန်မရသေးတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကနေမြင်ရှင်းလင်းရေးတွေလုပ်နေစေမို့ဝင်မရပဲပိတ်ထားစေဖြစ်ပါတယ်။ဒီဒေသခံတွေအတွက်တမ်းမာရေးနဲ့အရေးပေါ်အခြေအနေစောင့်ရှောက်ပေးမှုတွေမလုပ်နိုင်တာနလကြော်နေပြီဖြစ်ပြီးအဲ့ဒီမှာကိုဝန်ဆောင်မိခင်9,000ကျော်ရှိနေပြီးအဟာရချွတ်တဲ့သူက10,000ကျော်ရှိနေတယ်လို့ဆိုပါတယ်။ဒီဒုက္ခသည်တွေအတွက်ကုလသမဂ္ဂအပြင်ရန်ကုန်ရှိနိုင်ငံရခြားတန်ယုံပေါင်း14ခုကလည်းစိုးရိမ်ပူပန်ကြောင်းပြောကြတာပါလုံခြုံရေးယူရာဟာလိုအပ်တယ်လို့ဒေသခံတွေအတွက်လူသားချင်းစာနာမှုအထောက်အကူရစေဖို့ကလည်းလိုအပ်တယ်လို့ပြောကြသလိုအရေးကြီးဆုံးကဒေသအတွင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုပြန်ပြီးတည်ဆောက်နိုင်ဖို့ပါလို့ရည်သားထားပါတယ်ရှင်
အခုဆက်လက်ပြီးတော့ဒေါ်လာလတန်းတင်ဆက်တဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးကတော့
lip service
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက lip lip ကနှုတ်ခါservice service ကတခုခုကိုလှုပ်ဆောင်ပေးတာဆိုတော့ squat ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နှုတ်နဲ့တခုခုကိုလှုပ်ဆောင်ပေးတာပေါ့ lip service တဲ့လိုက်ဖက်တဲ့ကရိယာကတော့ give give ဒါမှမဟုတ် pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom အဓိပ္ပာယ်ကတော့တခုခုကိုလှုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကုတ်လုပ်ထားခဲ့တယ်လေလက်တွေ့မှာတော့ဒီလိုလုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် They paid lip service that the elections will be free and fair but they had no intention of doing so
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုပ်ပြီးပါမယ်လို့လောကုတ်ချောပြီးတကယ်တော့လက်တွေ့မှာမလုပ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီဝါရှင်တန်မြို့တော်ကိုရောက်ရှိနေတဲ့ကချင်စစ်ဘေးဒုက္ခသည်များကုညီကယ်ဆယ်ရေးဆောင်ရွက်နေသူWBN ခေါ်လူဒုအလင်းရောင်အဖွဲ့ရဲ့ဒါရိုက်တာမေရီတွန်ကိုမေးမြန်းပြီးတော့ဒီတပတ်အမျိုးသမီးကဏ္ဍအတွက်ဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင
်ဘုံ2017ခုတည်းကပေါ့နော် KIA နဲ့မြန်မာတပ်မတော်ကြားဒီတိုက်ပွဲတွေဖြစ်ခဲ့တာခဏတိုင်မယ်ဆိုတဲ့ခါကျတော့ဒီစစ်ပြဒုက္ခတဲ့အခြေအနေကဘလို့ရှိပါလေ
အခုဆိုရင်ဒါ2016ကနေစပြီးမှဒုက္ခပဲပေါင်းဟာ300,000ကျော်ရှိပြီးမှဒုက္ခပဲပေါင်း368ခုစခန်းမှာရှိနေကြတယ်ပေါ့နော်နောက်ပြီးမှဒီလက်ရှိရှိနေဒုက္ခတဲ့ဥယျာဉ်ပေါ်မှာလွန်ခဲ့တဲ့ November 20ကနေစပြီးမှစံပြမြောက်ပိုင်းမှာဖြစ်ပေါ်တဲ့စိတ်ကြောင့်ဒုက္ခတဲ့အသက်18,000နဲ့200,000ကျော်ကပြန်ပြီးတိုးလာနေပါတယ်အဲ့တော့ကျွန်တော်တို့အချိန်မီပြောရမယ့်ဆိုရင်ဒါစစ်ဖြစ်တဲ့ကာလလဲ9နှစ်ကျော်ကြာသွားပြီဖြစ်တဲ့အတွက်ကြောင့်ဒုက္ခတဲ့စခန်းမှာရှိနေတဲ့လူတွေပေါ့အထူးသဖြင့်အမျိုးသမီးကလေးငယ်တွေမှာစိတ်ပင်ပန်းမှုအများကြီးဖြစ်နေတာကိုကျွန်တော်တွေ့ရတယ်။တစ်ဖက်ကနေလည်းစစ်ကလည်းမငြိမ်းချမ်းတဲ့အပြင်မှာကိုယ်စစ်ကလည်းထပ်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်။အဲ့မှာတစ်ဖက်ကနေနိုင်ငံတကာလူသားချင်းအစာနာမှုအကူအညီကလည်းလျှော့နေသွားတယ်။ပြီးတော့ဒီလူသားချင်းအစာနာမှုအကူအညီအထောက်ပံ့ပေးတဲ့အဟာရကိုလည်းကန့်တတ်ချတာပဲနောက်ပြီးမှပိတ်ပင်တားဆီးတာတွေလည်းဒါမျိုးကြုံနေရတယ်ပေါ့လေနော်ဥမာ IDB တယောက်ဆိုရင်ငွေချက် 6,000 နဲ့တစ်လစာအတွက်ကိုဖြည့်ရှင်းရမယ်ဆိုတဲ့ဟာမျိုးပေါ့လေနော်အထောက်ပံ့ကအဲ့လောက်ပဲရတဲ့ဟာမျိုးဖြစ်တယ်ကျမတို့စဉ်းစားကြည့်ပေါ့အဲ့ခါမှာ IDB တွေမှာအချိန်ကြီးတော်တော်လေးကိုဒါဆိုးရွားတော့ပါတယ်အဲ့ခါမှာကိုယ့်ရဲ့သားသမီးတွေရဲ့ကျမရေးပညာရေးလိုအပ်တဲ့ခါရနဲ့ပြည့်စုံတဲ့စားတောက်တွေရောက်ဖို့အတွက်မိခင်တွေဟာဆိုလို့ရှိရင်ဒုက္ခတဲ့စခန်းကနေထွက်ပြီးမှနေစားအလုပ်တို့ဘာလို့လုပ်ရတဲ့ဟာမျိုးရှိလာတယ်နောက်ပြီးတော့ဒီများတော့အဖြစ်ဒုက္ခရဲ့စခန်းတွေကတရုတ်ပြည်နဲ့နီးတဲ့အခါမှာတရုတ်ပြည်မှာဒါလက်လုတ်လက်စားလာတော့ပြီးတော့လုပ်ရတဲ့ဟာမျိုးလေးရှိရပေါ့ဆဲကျော်တက်ကလေးတွင်လည်းသူတို့ရဲ့မိသားစုကိုထောက်ပံ့ဖို့အတွက်လိုအပ်တာတွေလုပ်နိုင်ဖို့အတွက်ဆိုတဲ့ရွယ်ချက်နဲ့တူပြီးတို့အလုပ်တလုပ်တာရှိတယ်။အဲ့ဒီကောင်မှသူတို့ကြုံတွေ့ရတာတော့ဒါအဲဒီကနေလူကုန်ကူးမှုနဲ့ကျောဆောင်စီစီအိမ်ထောင်အသက်အရွယ်ငယ်တဲ့အခါမှာအိမ်ထောင်ပြုလိုက်ရတဲ့ဟာမျိုးပေါ့လေနော်။နောက်တစ်ဖက်ကနေလည်းဒုက္ခကိုမတန်မရာခေါင်းပုံဖြတ်ခံရတာမျိုးမိခင်တွေဆိုရင်လည်းအလုံးကြီးပြဿနာတွေအများကြီးရှိတာမျိုးကြုံရတယ်။နောက်တစ်ချို့ဆိုရင်လည်းတောထဲတောင်ထဲမှာသွားပြီးမှ
ရှာတဲ့အခါမှာလည်းဥမာမြောင်းမင်းမြုံမိုင်းထီတာမျိုးတွေအဲ့လိုမျိုးပဲပြဿနာတွေအများကြီးပဲဒီလိုအခြေအနေနဲ့ဖြစ်နေပါတယ
်ခလီရီရဲ့ပညာရေးကြတော့အခု9နှစ်ဒါကာလရှိလာပြီဆိုတဲ့အခါကျတော့ဘလို့အခြေအနေရှိပါလဲ
ပညာရေးနေတာကတော့ဒါအင်မတန်မှကိုဒါကျမအနေနဲ့စိတ်မကောင်းဖြစ်မိပါတယ်ဘာဖြစ်လို့ဆိုရင်9နှစ်ကျော်ကာလအတွင်းမှာစစ်ဆဖြစ်တဲ့တစ်နှစ်နှစ်မှာဒီကလေးတွေဟာဆိုလို့ရှိရင်ဥပမာဒုက္ခတဲ့စခန်းတစ်ခုဟာဆိုလို့ရှိရင်လူဦးရေဟာတေဒါမှာရှိနေတဲ့အကြောင်းမှာသူကတတ်တက်ရတာဖြစ်တယ်အဲ့တေဒါကအကြောင်းသားလူရေဒုက္ခတဲ့စခန်းမျိုးဆိုသူကနှဲတယ်အဲ့ခါမှာအကြောင်းပါတင်ခန်းတွင်အလုံလောက်မရှိရဘူးဆရာဆရာမအလုံလောက်မရှိရလို့ ਨੇ ပထမတစ်နှစ်နှစ်မှာဒီကျောင်းသူကျောင်းသားလူငယ်ကိုလိုအပ်တဲ့ပညာကိုသူတို့သင်ကြားခွင့်မရရှိခဲ့ကြဘူးပေါ့အဲ့ဒီအချိန်မှာကိုပြောရမယ်ဆိုရင်ဒီစစ်မဖြစ်ခင်တုန်းကဆိုရင်ဥမာဒီ KI control area ကကျောင်းသားတွေအကြောင်းကိုကျမတို့ပြောမယ်ဆိုရင်ဒီအစိုးရပညာရေးဌာနနဲ့တို့ဟာပူးပေါင်းပြီးမှမြကြီးနားမှာအထက်တန်းဆောင်ပြီးပွဲကိုဖြည့်ဆို့ပြီးအောင်မြင်ပြီးတဲ့အခါမှာတက်ဆိုင်ရာတက်ကတူကိုတက်ရောက်ခွင့်ရှိပါတယ်။ဒါပေမဲ့ဒီစစ်ဆပ်ပစ်ကြရနေကိုဒီထက်တန်းအောင်တဲ့လူဟာဆိုရှင်ရဲ့ကိုယ့်ရဲ့ဒီတက်ကတူကိုတက်ပိုင်ခွင့်မရှိရဟာမျိုးဖြစ်တယ်။အဲတော့မို့အခုဆိုရင်ဒါစောင်းသားတထောင်ကျော်လောက်ဟာဆိုလို့ရှင်ဒါကျမတို့နိုင်ငံအနေနဲ့စဉ်းစားမယ်ဆိုရင်လေလူသားအရင်းမြစ်စောင်းသားနိုင်ငံရဲ့အနာဂတ်လူငယ်တွေဟာဆိုလို့ရှိရင်ပညာသင်ကြားပိုင်ခွင့်ရရှိပါလက်နဲ့သင်ကြားခွင့်မရနိုင်ဘူးဆိုတဲ့အခြေအနေဖြစ်နေပါတယ်။
ပညာရေးနဲ့တွင်တွဲပြီးတော့အမျိုးသမီးနဲ့ကလေးတွေအတွက်စိုးရင်စရာနောက်တစ်ခုကကျန်းမာရေးပေါ့ဒီဒုက္ခသည်စခန်းတွေမှာကျန်းမာရေးအခြေအနေကဘယ်လိုရှိပါလဲအမျိုးသမီးနဲ့ကလေးတွေအတွက်ပေါ့နော
်ကျန်းမာရေးဆိုတာဒါဒီ9နှစ်တာကာလအတွင်းမှာအလိုအပ်ဆုံးနဲ့ရံပုံဝင်မရရှိဆုံးကဏ္ဍဖြစ်ပါလေဥမာကျမတို့မှာအမျိုးသမီးတွေဆိုရင်ကြည့်တဲ့အတိုင်းပဲကိုယ်ဝန်ဆောင်တဲ့အခါမှာ heart expand and women doing to talk တွေ့ကြတဲ့အခါမှာဒေတာတချို့မှာဆိုရင်ဒါဆရာဝန်မလုံလောက်တာတော့ကျောင်းပိုင်းပစ္စည်းမလုံလောက်တဲ့အခါမျိုးမှာကျမတို့မှာရွေးချယ်ဆရာမရှိဘူးတိုပီပဲပို့ပေးရတဲ့ဟာမျိုးပေါ့တိုပီပို့ပေးဖြစ်စဉ်တိုပီရဲ့ကလေးတူ policy အရာဒါကလေးမွေးဖွားတဲ့ဆေးဆိုတာအင်မတန်မှဈေးကြီးပါတယ်အ ਨੇ ဆုံးအမောင်ကြီးဆယ်သိန်းလောက်ကိုပြင်ဆင်ပြီးမှဒါတွားရတာမျိုးရှိပါတယ်ပေါ့လေเนาะဒီလိုအခက်ခဲတွေကြုံရတယ်ခုအခက်ခဲကဘာလဲဆိုရင်အခုဆိုအရန် AB ဒီဆောင်းတင်းကလာဖြစ်တယ်ဖြစ်လေဖြစ်တာရှိတဲ့ဟာမျိုးတွေအတွက်လိုအပ်တဲ့စီးဝါးတွေကဒါကျမတို့လိုအပ်တယ်နောက်တစ်ခက်ကနေလည်းအရေးပေါ်ပဲအဲ့လိုနာတာရှိဒီကမခုနဲ့ဟာမျိုးဆိုရင်ကျမတို့မှာသူ့ပြီးတော့မန္တလေးရန်ကုန်ဖြစ်ကိုကျမတို့မှာသက်ဆိုင်ရာဒီဘာသာရေးအဖွဲ့စည်းတွေနောက်တစ်ခါလေးဆိုကျမတို့လူမှုကွန်ရက်မှာပဲကျမတို့တင်ပြီးမှကျမတို့ရန်အခုညီတောင်းပြီးမှကျမတို့ကုသပေးရတဲ့အချိန်မျိုးရှိပါတယ
်ကချင်မျိုးသမီးတဦးအနေနဲ့ပေါ့နော် WBN ပေါ့နော်လူမှုအလင်းအဖွဲ့မှာအထူးသဖြင့်ဒါအားလည်းလူသားချင်းစာနာမှုအထောက်အကူပေးလာတာ9နှစ်ကြာခဲ့ပြီဆိုတော့ဘယ်လိုပါဝင်ပတ်သက်ခဲ့တာပါလဲရှင
်အစ်မကဒီစစ်မဖြစ်ဒီကတဲ့ကနေကျမဒီ local organization live vision foundation ဆိုတဲ့ဒီလေးလံခေါင်းပြားဒေတာရဲ့ကျေးလက်ဖွံ့ဖြိုးမှုကဏ္ဍပေါ့ community development and environmental protection မှာကျမကလုံဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်ဒီလိုလုံဆောင်ကူညီတဲ့ဆက်ဒေတာပေါ့မှာအဲ့မှာလုံဆောင်နေနေမှာဒီစစ်ကဖြစ်တဲ့အခါမှာအစ်မကဒီစစ်ကဘယ်လောက်ကြာမယ်လို့မထင်ဘူးတို့အတောင်ကျမတို့ကူညီရင်းကူညီရင်းနဲ့ပြောရမယ်ဆိုရင်ကျမတို့ဒီအထက်မှာပါဝင်မြင့်မျောရဲလို့ကျမတို့ပြောလို့ရရတော့ဘာဖြစ်ဆိုဒုက္ခရဲ့အတူမြောက်ပြီးခံစားရင်းနဲ့မှာလိုအပ်ချက်ကိုကျမတို့တည်ထားတဲ့နိုင်ငံတကာလူသားချင်းဆောင်တာစီးမြင့်စီကရပိုင်ခွင့်ခွင့်ရင်းဆိုတာဒါကိုကျမတို့ကတည်ထားတဲ့အခါမှာသူတို့ရဲ့ရပိုင်ခွင့်ကိုဒါကျမလုပ်ပြီးဖို့အတွက်မှာကျမစူးစမ်းလို့ဆောင်ရဲကျမတို့ဒီလိုပါဝင်ပတ်သက်ခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အဖွဲ့က WBN ဆိုတော့လူမှုအလင်းအဖွဲ့ဆိုတာလူမှုအလင်းအဖွဲ့ဆိုတာဘာလို့ဆိုလိုပါလဲရှင
်ပြောမယ်ဆိုရင်ဒါကျမတို့ကအဲဒီကစိတ်ဒုက္ခအတိအမောင်ရောက်နေရဲ့ကျမတို့ရဲ့ဒါပြည်သူပြည်သားတွေလူသားတွေကိုကျမတို့မှာတတ်နိုင်တယ်ဥပမာဖျောင်းတိုင်ရဲ့အလင်းကလည်းအမောင်ဒုက္ခရဲ့မှာဖျောင်းတိုင်အလင်းကလည်းဒါတော်တော်လေးထိရောက်ပဲပေါ့ကျမတို့အားလုံးကိုကုညီနိုင်မှာမဟုတ်ဘူးဒါပေမဲ့ကျမတို့အနေနဲ့ဒါဖျောင်းတိုင်လေးရဲ့အလင်းကိုကိုတကယ်ကို sacrifice ပေါ့အမင်းဒီမှာဒါကျမတို့အလင်းလေးပေးနိုင်ရဲ့ဖွင့်လေးဖြစ်နိုင်အောင်ဆိုပြီးကျမတို့ volunteer လေးနဲ့ဖတ်ခဲ့တဲ့ခက်ဖြစ်ပါတယ်အစကြေးရနေပေါ့နော်volunteer ကိုကိုင်းနေလေစစ်ကပို့ပြီးမှတင်းထန်လာတဲ့ IDP တိုးလာတဲ့အခါမှာဒါနိုင်ငံတကာနဲ့ပူးပေါင်းလုပ်ဆောင်မှရမယ်ဆိုတဲ့ဟာမျိုးနဲ့ကျမတို့ကပြန်ပြီးတော့ကြောင်းနဲ့ဖက်စီပြီးလူသားချင်းစာနာမှုအကူအညီနဲ့ပူးပြေးလုပ်ငန်းလုပ်ပေးအဖွဲ့အစည်းမှဒီလိုစိတ်ပြီးတဲ့စိတ်ကျမတို့ကြောင်းနဲ့ဒီမှာဒါကိုကြီးခဲ့ခြင်းဖြစ်ပါတယ်အခုကျမလုပ်ပေးနိုင်တာကအခုတော်တော်လေးကိုခိုင်းလုပ်ရင်းနဲ့လည်းကျမတို့စိတ်မကောင်းဖြစ်မိတယ်အခုတကယ့်အခြေခံတွေအချက်တော့ကျမတို့ကပြင်းပြောင်းတော့ဒါလုတ်ပြီးနေဖို့တောင်းမှအခွင့်အရေးချက်နေတယ်ပေါ့ဒါပေမဲ့ကျမတို့လုတ်ဆောင်ပြီးမှအတိုင်းတာအခုအထိနေနေကြတော့လူတွေအကျိုးခံစားမယ်ဆိုရင်ကျမတို့နေတော့ဒါစိတ်နှောက်မှုပေါ့လေနော်အနေနဲ့ရှိမှုပါတယ်ဟုတ်ကဲ့
စိတ်မကောင်းဖြစ်ရတယ်ဆိုတော့စိတ်မကောင်းဖြစ်ရတယ်ဖြစ်ရပေါ့နော်ကိုမှတ်မှတ်ရရလေးပြန်ပြောပြပေးလို့ရမလားရှင်ကျမနောက်ဆုံးမိပြစီ
ကျမမှာဒီစိတ်မကောင်းဖြစ်တဲ့အမှတ်ရစရာဆိုအများကြီးရှိတယ်ဟုတ်ပါ
လက်တလောလို့ကျွန်မပြောလို့ရတယ်နောက် first October မှာကလေးအပြင်းနဲ့ကလေးတွေဒါလက်နဲ့ပြီးကြပြီးမှနှစ်နှစ်တမီအရွယ်ဆုံးသွားတယ်လေးနှစ်သားလေးကဥရင်ပွင့်သွားတယ်နောက်သုံးနှစ်သားလေးကခြေတော့ထိသွားတယ်ပေါ့သူတို့ဟိုကျွန်မတို့ကြွားပြီးမှကုညီရဲ့အခါမှာတစ်ဖက်ကနေကုညီပေးနိုင်တယ်မိသားစုတစ်ခုလုံးနဲ့အထက်ချောကျွန်မတွေ့လိုက်ရတယ်ဥပမာသုံးမျိုးစရဲ့တမီလေးဆိုရင်သူ့ရဲ့အမေဟာဆိုရင်သားသမီး၃ယောက်ဝေးနေတယ်တဲ့အဖတ်မတင်ခဲ့ဒီတမီးတယောက်ပဲအဖတ်တင်တာဒီတမီးတယောက်ပဲအဖတ်တင်တဲ့တမီးကလည်းနဲ့ကြီးနေတယ်လို့ဆုံးသွားတယ်ပေါ့လေအဲ့ဒါလေးကျွန်မတွေ့ရတယ်နောက်တစ်ခုကအဲ့ဒီသူပွင့်သွားတဲ့ကလေးရဲ့အမေဆိုရင်ဒီသားကိုအတန်စွန့်ပြီးမှသူမွေးခဲ့ရတာဖြစ်တယ်အဲခုတချမ်းသိပြီးတလုံးလုံးနဲ့ဖြစ်နေတဲ့ဟာမျိုးတွေ့တဲ့အခါမှာကျွန်မအင်မတန်မှကိုစိတ်မကောင်းဝမ်းနေနေတယ်အော်ဒီလူတွေကပြောရမယ်ဆိုရင်ကံဆိုးမှသွားရမိုးလိုက်ရွာဆိုတဲ့အခြေအနေမျိုးနဲ့ဇုံပြီးနေရတယ်ကျွန်မတွေ့ရတယ်နောက်တော့ခါရက်ခါမှနေရခါမှလက်နဲ့ကြည့်ဥမာလေရင်နဲ့လာပစ်တဲ့အတွက်ကြောင့်မို့ကလေးလေး၃ယောက်ခါဆိုလို့ရှိရင်ကြောက်လို့ပေါ့လေအဲ့မှာဘုံခုချင်းထဲမှာသူတို့ကသွားဆော့ရင်းနဲ့တောင်းဝင်အောင်နေနေမှာနေပြူပြီးမှ very alive ဖြစ်သွားတာဒါအခုကျမမျက်စိထဲမှာ ਉਹ ဒါအများရန်မြောင်ပြီးကျမစိတ်မကောင်းဖြစ်ပါတယ်စိတ်ရက်ဒဏ်ကျမတို့ကိုညီရာကဒါအတိုင်းသားလေးခုပဲဖြစ်နေတယ်တကယ်ကလူတစ်ယောက်ရဲ့ဘဝတစ်ခုလုံးမှာဒါတော်တော်လေးနောက်ကျနေတာဆိုခက်ခက်ဖြစ်သွားလုံနေရတယ်အဲ့လုတ်ပြီးရမယ်လို့အတော်ဝင်အားလုံးကျွန်တော်လုတ်ပြန်ဆိုလို့ဒါမဲ့ဒီလိုအချိန်ကြီးကိုမလုတ်ပြီးနိုင်မဲ့ဒီလိုဖြစ်သွားတာမျိုးနေ့တိုင်းကြုံတွေ့ရတာကျွန်မတော့အိမ်မှာမှာပဲဝမ်းနည်းစရာပေါ့လေနော်ကြည်ကျဲစရာအဲ့ဒါတော့မမတ်ရကျွန်မအမြဲတမ်းမနေနိုင်တဲ့အဖြစ်ပြက်ဒါကကျွန်မရှိပါ You can
bend but never break.စနေနေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်အခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်တော့မှာပ
ါ Artificial Intelligence ဤပညာဟာစက်မှုလုပ်ငန်းဤပညာနဲ့ Digital ခေတ်သစ်ကိုရောက်လာစေပြီးလူမှုဘဝတွေကိုပြောင်းလဲလာစေခဲ့တာဖြစ်ပါတယ်ဒီဤပညာအတွက်သိပ္ပံပညာရှင်တွေရဲ့စူးစမ်းမှုတွေနဲ့နောက်ဆုံးဘယ်အခြေအနေထိရောက်နေပြီဆိုတာတွေကိုဒီတစ်ပတ်မှာပြောပြပေးပါရစေ။အာယုံခံစားနိုင်တဲ့ဆက်တွေနဲ့ကြိုးချောင်းစီလျောအောင်လှုပ်ဆောင်လာနိုင်တာတွေကြောင့်သိပ္ပံပညာ၊ဆေးပညာနဲ့ပညာရေးကဏ္ဍတွေမှာအထောက်အကူအများကြီးရလာစေပါတယ်။ဒီလိုရလာအောင်လူသားတွေရဲ့အုံနောက်နဲ့ထိန်းချောင်းပြီးလောက်ကင်နိုင်စွမ်းရှိတာတွေကိုဆက်တွေမှာသုံးဖို့အတွက်သိပ္ပံပညာရှင်တွေကပထမဆုံးစပြီးစဉ်းစားကြတာပါ။လက်တွေလုတ်တဲ့အခါမှာနောက်ဆုံးပေါ်ဤပညာရရှိကရတဲ့အချက်လက်တွေကိုသုံးပြီးအကြမ်းမြင်အာယုံခံစားမှုအပါအဝင်အချက်လက်တွေကိုတစ်ခုစီခွဲထုတ်ပြီးဆက်တွေနဲ့အယိုးဆုံးအရှင်းဆုံးပြန်ပြီးသုံးနိုင်အောင်အတွက်စူးစမ်းတာမျိုးလို့ Intel ကုမ္ပဏီကကွန်ပျူတာသိပ္ပံပညာရှင်တွေကပြောပါတယ်။ဒါဟာလူသားတွေရဲ့အုံနောက်ကနေဆက်တွေကသင်ယူဖို့အတွက်လုပ်တာဖြစ်ပါတယ်။ Artificial Intelligence အာစီဝအသိဉာဏ်ဤပညာရမှာဖန်တီးထားတဲ့အသိဉာဏ်နဲ့ပတ်သက်ပြီးကြုံနေရတဲ့ရေးဘူးရပြဿနာတွေကိုပြဿနာကလေးတွေဖြစ်နေခွဲထုတ်ပြီးဖြေရှင်းနိုင်ဖို့အတွက်သူတေသနပညာရှင်တွေစူးစမ်းနေကြတယ်လို့သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်အကြောင်းပြချက်ဘာကြောင့်လဲဆိုတဲ့ဟာကိုဆုံးဖြတ်နိုင်ရမယ်သုံးသပ်နိုင်ရမယ်ကောက်ချက်ချနိုင်ရမယ်နောက်ဆုံးအပြေရအောင်ထွက်ပေးရမယ်အဲ့ဒီဟာရဲ့နောက်ဘာသာရတစ်ခုကိုနားလည်အောင်တင်ယူနိုင်ရမယ်ဆိုတဲ့ဟာပေါ့အခြေခံတယ်နောက်တစ်ခုကဘာလဲဆိုတာမန်အတိကျံပေါ့နော်ပူနေတာတိရင်ချက်ချင်းအနှွေးတယ်ဝတ်ရမယ်အရန်ကိုချွေးတွေထွက်နေပြီဆိုလို့ရှင်ငါရေချိုးရမယ်ဆိုတဲ့အတိညာပေါ့နော်တာမန်အတိညာထမင်းစားတယ်ဆိုလို့ရှင်ထမင်းအိုးသွားပြီးတော့ဖွင့်ကြည့်တယ်ထမင်းမရှိဘူးထမင်းမရှိဘူးဆိုလို့ရှင်စံရည်ဆေးရမယ်စံအိုးတည်ရမယ်မီးမွှေးရမယ်ဆိုတဲ့ဘာပေါ့ဘာခေါ်မလဲသူကဆုံးဖြတ်ချက်ရှိတယ်မရှိဘူးဆိုတော့အသိဉာဏ်တွေအကုန်လုံးကိုသူကစဉ်းစားပေးလိုက်တဲ့ဟာပေါ့နော်။နောက်ပြီးစီမံခန့်ခွဲမှု motion planning လို့ခေါ်ပါတယ်။အဲ့ဒါပါလဲဆိုလို့ချင်းခုနကဟိုစက်ရုပ်တွေမှာစက်ရုပ်တွေအလုံးလုံးခိုင်းတဲ့အခါကြလို့ချင်းစက်ရုပ်ကပူတယ်အေးတယ်တွားရမယ်ဘယ်နေရာအထိတွားရမယ်ဘယ်ရောက်လို့ရှိလို့ရှိရင်လက်ကိုမြှောက်ရမယ်ဆိုတဲ့ဟာပေါ့နော်။အဲ့ဒါကိုပါလဲဆိုလို့ချင်း planning စီမံခန့်ခွဲမှုပေါ့နော်။သူက decision making တွေပါသွားပါတယ်။နောက်သူကပါလဲဆိုအမှန်အမှန်ဝေဖန်ပိုင်းခြားမှုအဲ့ဒါပါလဲဆိုလို့ရှိရင်တဘောကဝင်းကပါထဲမှာလမ်းပိတ်နေတယ်ဆိုလို့ရှိရင် artificial intelligence သုံးလို့ရှိရင်ဒီလမ်းအမှားကိုသူကပြန်မသွားတော့ဘူးဒါလမ်းမှားနေတယ်နောက်တလမ်း၍ဒီလမ်းမှားနေတယ်နောက်တလမ်း၍ဒါလမ်းမှန်သွားပြီဆိုလို့ရှိရင်ဆက်သွားဆိုတဲ့ဟာပေါ့နော်အဲ့ဒါအမှန်အမှန်ဝေဖန်ပိုင်းခြားမှု ဒါတွေကိုလေ့လာတာ artificial intelligence ကိုခေါ်ပါတယ်နောက်ပြီးတော့ machine vision ပေါ့နော် machine vision ဆိုလို့ရှိရင်ဥမာအန်စာတုံးလေးကိုစက်ရုပ်ကိုပြလိုက်တယ်ဆိုလို့ရှိရင်စက်ရုပ်လေးကဒါဟာဘာလဲဆိုတဲ့ဟာကို तू ကဓာတ်ပုံရိုက်ကြည့်လိုက် video camera နဲ့ကြည့်လိုက်ပြီးတဲ့အခါကျဘာအရာဝင်လဲဘလို့ပုံလဲ data လားအပြားလားရှေ့သလားဝိုင်းသလား အဲ့ဒါပေါ်ကြည့်ပြီးတော့မှသူကအစင်းစင်းဆုံးဖြတ်ပြီးတော့နောက်ဆုံးကြမှာဒါအန်စာတုံးလေးပါလားဆိုတဲ့ဟာကိုသူကဟိုပြောနိုင်တာပေါ့နော်ပြီးတော့မှဒီအန်စာတုံးလေးကိုသူကောက်လို့ရမယ်ပုံဖယ်လို့ရမယ်လှင့်လို့ရမယ်အဒီယာပေါ့နော်ဒါ artificial intelligence နဲ့လုပ်ထားတာပေါ့နော်နောက်ဘာသာစကားအတိတ်ပဲဖွင့်ဆိုတာဘာသာပြန်တာနောက်ပြီးတော့မေးတဲ့မေးခွန်းကို तू ကချက်ချင်းဘာလဲဘာမေးလိုက်တယ်လဲဆိုတဲ့ဟာကိုသူကဒီစက်အုံနောက်ထဲမှာအတိညာနဲ့သူကရှာပြီးတဲ့မှာငါပါပြန်ဖြစ်အကောင်းဆုံးလဲဆိုရင်ဖြေဖို့အတွက်ကိုလုပ်တာပေါ့နော်အခုလိုပြဿနာတွေကိုဖြေရှင်းဖို့အတွက်လှုပ်လာနိုင်ပြီဆိုရင်ဒီပြဿနာတွေဖြေရှင်းနိုင်တဲ့ AI အတိညာသုံးစက်ရုပ်တွေကလူသားတွေကိုဒုက္ခပေးလာနိုင်သလားလို့ပူပန်လာကြတာပါဒါကြောင့်လူသားတွေကိုဒီစက်ရုပ်တွေကဒုက္ခပေးနိုင်ပါပြီလားတကယ်တမ်းကြာလို့ရှိရင် လူသားတွေကိုဒုက္ခပေးနိုင်တဲ့အဆင့်ရောက်လောက်တဲ့အထိကိုဒီအာစီဝအတိညာကမတိုးတက်သေးပါဘူး။နောက်နှစ်ပေါင်းရာပေါင်းများစွာအထိကိုဒီသုတေသနကိုလောက်ရပါအောင်မယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီ artificial intelligence ရဲ့နှိမ့်ဆီစီကံဂိမ်းနာမှာပါလာလဲဆိုလို့ရှိရင် social intelligence ဆိုတာပါလာတယ်။အဲ့ social intelligence ကပါလဲဆိုလို့ရှိရင်ကိုကျင်းစာနာတဲ့စိတ်တဘောကစိတ်ဆိုးနေသလား
စိတ်ယုတ်ကလူတယောက်ကိုကြည့်ပြီးတော့စိတ်ဆိုးနေသလားဒေါသထွက်နေသလားပျော်နေသလားအဲ့အဲ့ဒါကိုသူမသိဘူးပေါ့နော်သူ့မှာမေတ္တာစိတ်ဆိုတာမရှိသေးဘူးမေတ္တာစိတ်ဆိုတဲ့ဟာကိုဘလို့အတိတ်ပဲပေါ်ပြီးတော့မှဒီ artificial intelligence ကိုဒီအာဇီဝအတိညာကိုပေါ်ပေးနိုင်မလဲတော်တော်ကိုခက်ပါတယ်ဒီ
AI နီးပညာကိုသုံးတဲ့နောက်ဆုံးပေါ်နီးပညာနဲ့တီထွင်ထားတဲ့ဆက်တွေဟာလက်ရှိမှာဘယ်အဆင့်ထိတိုးတက်နေပါပြီလဲ
နောက်ဆုံးပေါ်နီးပညာနဲ့တီထွင်ထားတဲ့စက်ရုပ်တစ်ခုကဘလောက်အထိကိုအသိဉာဏ်ရှိတယ်လို့လူတွေနဲ့ရှင်လိုက်ရင်တိရိစ္ဆာန်တွေနဲ့ရှင်လိုက်လို့ရှင်ဘယ် AI robot တွေထွင်တဲ့လူတွေကဘာနဲ့ရှင်းပြလဲဆိုတော့သူတို့ရဲ့အကောင်းဆုံး robot ဟာစွန့်အာနာမကြာဖြစ်နေတဲ့ပိုးဟလောက်တောင်မှအသိဉာဏ်မရနိုင်သေးပါဘူးတဲ့ လူအဆင့်မပြောနဲ့ချင်ပန်ဇီအဆင့်မပြောနဲ့ပိုးဟလောက်တောင်မှသူ့ကိုတင်ပေးလို့မရသေးပါဘူးဆိုပြီးတော့သူတို့ပြောပါတယ်။ဘာကြောင့်လဲဆိုတော့ခုနက social intelligence ဖြစ်တဲ့စိတ်ဆိုးတဲ့စိတ်ကိုကျင်းစာနာတဲ့စိတ်ကိုဘလို့တင်မလဲဘလို့ရအောင်လုပ်ယူမလဲနောက် creativity ကျွန်တော်တို့လူတွေမှာရှိတဲ့ပစ္စည်းလေးတစ်ခုနဲ့တစုံတစ်ခုကိုရအောင်ဖန်တီးယူနိုင်တာလုံချောင်းကလေးတွေနဲ့တည့်ရက်ကလေးတွေနဲ့စုပြီးတော့အိမ်ကလေးဖြစ်အောင်လုပ်ယူတာကလေးတွေကစားတာဒါ creativity လို့ခေါ်ပါစက်ရုပ်မှာမရသေးပါဘူး။နောက်general intelligence ကတာမန်နေတူကကိစ္စတွေပေါ့နော်ခုနကလို့ပေါ့နော်သမင်းစာတယ်ဆိုလို့ရှိရင်ဘာစာမလဲဆိုတဲ့နေတူကဆုံးဖြတ်ချက်စက်ရုပ်ကမဆုံးဖြတ်သေးနိုင်ပါဘူး။အဲ့တော့အသိဉာဏ်ရှိတဲ့လူတစ်ဦးနဲ့ဘာကွာလဲဆိုလို့ရှိရင်စက်ရုပ်ဟာ feeling မရှိသေးဘူး emotion မရှိဘူးစက်ရုပ်ကမချစ်တတ်သေးလို့စက်ရုပ်ကိုလည်းချစ်လို့မရသေးဘူး။ရနော်အဲ့တော့ artificial intelligence က ပိုပြီးတိုးတက်ဖို့အများကြီးကြိုးစားဖို့လိုပါသေးတယ်။သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ပါ
artificial intelligence လို့ခေါ်တဲ့အာစီဝအသိဉာဏ်သုံးနီးပညာကိုသုံးပြီးလုံခြုံစိတ်ချရတဲ့လမ်းတွေဝင်းကျင်တွေကိုဖန်တီးနိုင်ပြီးဆိုရင် smart မျိုးတွေ smart ယူရီပါပေါ်လာပြီးလူနေမှုဘဝကိုပါအကြီးအကျယ်ပြောင်းလဲလာစေနိုင်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။ နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။ကျမတို့
VOA မြန်မာပိုင်းကအခုလိုထုတ်လွှင့်နေတဲ့ radio အစီအစဉ်တွေနဲ့ရုပ်သံအစီအစဉ်တွေကို internet website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
Syria နဲ့ Russia စစ်လေယင်တွေကစီးရီးယားနိုင်ငံ Aleppo မြို့အရှေ့ပိုင်းကိုအပြင်းထန်ဆက်ပြီးဘုံကျဲတိုက်ခိုက်နေကြမှာပဲ Syria Soya နဲ့မဟာမိတ် Russia နိုင်ငံတို့ဟာစီးရီးယားပြည်သူတွေအပေါ်တနာညာတာမှုကင်းမဲ့တဲ့စစ်ကိုဆင်နွှဲနေတယ်လို့ကုလသမဂ္ဂဆိုင်ရာ American တန်မတ်ကြီးဆမတ်တာပါဝါကဝေဖန်ထုတ်နှက်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောကြားခဲ့တဲ့မိန့်ခွန်းတွင်တန်မတ်ကြီးပါဝါကတကယ့်လက်တွေ့မှာအာဆက်အစိုးရနဲ့ Russia နိုင်ငံတို့ဟာ အဆက်ဆိုးရတဲ့လက်နဲ့ချလာအောင်လို့အလက်ပုံမျိုးအရှိပိုင်းမှာအငက်ခံမလားဘုံကျဲတဲ့ဒဏ်ကိုခံမလားဒါမှမဟုတ်လက်နဲ့ချမလားဆိုတဲ့ view ဟာကိုဆက်လက်ကျင့်သုံးနေပြီးကျမတို့နဲ့စီးရီးယားပြည်သူတွေတည်ထားကြတဲ့အတိုင်းအဆက်အစိုးရဟာသူ့လက်အောက်မှာရောက်နေသူတွေကိုစနစ်တကျညှဉ်းပန်းနှိပ်စက်မှုတွေလှုံ့ဆော်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။မြို့တွေနဲ့လူနေရပ်ကွက်တွေပေါ်စီးရီးယားအစိုးရရဲ့တိုက်ခိုက်မှုတွေကြောင့်အရက်သားတွေထိခိုက်သေဆုံးမှုတွေမှာ2011ခုနှစ်ကလေးကပါဝင်ပတ်သက်ခဲ့သူတချို့ကိုလည်းတန်မတ်ကြီးပါဝါကနာမည်စာရင်းနဲ့တကွာဖော်ပြခဲ့ပါတယ်။အဆက်အစိုးရရဲ့နောက်ကွယ်မှာပုံရှိုးကွယ်ရှိုးလူတိမခံပဲပါဝင်ခဲ့တဲ့တပ်ဖွဲ့တွေကိုအမိန်ပေးစေခိုင်းခဲ့သူတွေကိုလည်းအမေရိကန်ပြည်ထောင်စုကအလွတ်ပေးမှာမဟုတ်ဘူးလို့လည်းပြောဆိုခဲ့တာပါ။ဒီလူတွေဟာဗိုလ်ချုပ်အေဒစ်ဆာလာမာ၊ဗိုလ်မှူးချုပ်အက်ဒနန်အာဘော့ဟေဝါ၊ဗိုလ်ချုပ်ဂျဒက်ဆယ်ဘီမာဝစ်၊ဗိုလ်မှူးကြီးဆူဟေးလ်ဟက်ဆန်နဲ့ဗိုလ်ချုပ်တဟာဟာမစ်ခါလီတို့ဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ဆီးရီးယားနိုင်ငံတဝန်းကထိမ့်သိမ်းရေးစခန်းတွေမှာဖြစ်ပေါ်နေတဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်လို့လည်းတန်မတ်ကြီးပါဝါကမှတ်တမ်းယူခဲ့ပြီးဒီစခန်းတွေကိုအုပ်ချုပ်နေသူတဦးချင်းအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွေ့တစ်နှစ်ကြာရင်တာဝန်ခံကြရလိမ့်မယ်လို့လည်းကတိပြုခဲ့ပါတယ်။ဒီလူတွေတဲကတချို့နာမည်တွေအဖြစ်နဲ့လည်းဗိုလ်ချုပ်ဂျမေးဟက်ဆန်၊ဗိုလ်မှူးချုပ်အဗ်ဒူဆလမ်၊ဖာချ်မာမုဒ်၊ဗိုလ်မှူးချုပ်အီဘရာဟမ်မာလာ၊ဗိုလ်မှူးကြီးကူစီမာမုဒ်ဗိုလ်မှူးချုပ်ဆာဟာဟတ်မန်ဗိုလ်မှူးချုပ်ရှာဖတ်မာဆာဗိုလ်ချုပ်ရာဖစ်ရှီဟာရာနဲ့ဟာဖစ်မာလော့ဖ်တို့ရဲ့နာမည်တွေကိုတမ်မတ်ကြီးကထုတ်ဖော်ပြောကြားသွားခဲ့ပါတယ်။ဆီးရီးယားမှာအစိုးရမဟုတ်တဲ့အကြမ်းဖက်အဖွဲ့တွေကလည်းအရက်သားတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေကြတယ်လို့လည်းတမ်မတ်ကြီးပါဝါကထောက်ပြရင်းဒီလိုလောက်ရက်တွေကိုအပြင်းထန်ဆုံးစကလုံးတွေနဲ့ရှုံချခဲ့ပြီး IS အကြမ်းဖက်အဖွဲ့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်ဒီအကြမ်းဖက်အဖွဲ့ကိုချိန်မုံဖို့68နိုင်ငံပါဝင်တဲ့မဟာမိတ်ညွန်မောင်းအဖွဲ့တစ်ခုကိုအမေရိကန်ကဦးဆောင်ခဲ့တာဖြစ်ကြောင်းကိုလည်းတမ်မတ်ကြီးကထောက်ပြသွားခဲ့ပါတယ်။တိုင်းပြည်ကိုတစားစီဖြစ်အောင်ဖျက်ဆီးပြီးလူတွေတကွဲတပြားဖြစ်ကြရာအသက်ခံကြရတာတွေကိုမြင်တွေ့နေရတာဟာအာဏာကိုဖတ်တွယ်ဖို့လောကကြိုးနှက်တယ်လို့ဆုံးဖြတ်ခဲ့သူဟာအာဆက်တာဖြစ်တယ်လို့လည်းမကြသေးခင်တုန်းကပဲအမေရိကန်သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။ဒါကြောင့်အဆက်အစိုးရနဲ့သူ့မဟာမိတ်တွေဟာအယက်သားတွေပေါ်အကြမ်းဖက်တိုက်ခိုက်ဖျက်ဆီးမှုတွေအတွက်တာဝန်ရှိသလိုအယက်သားတွေကိုတိုက်ခိုက်နေပြီးအကြမ်းဖက်ဝါဒကိုမချိန်မုံပဲမီးထိုးပေးနေတယ်ဆိုတာကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးကရှင်းရှင်းလင်းလင်းသိဖို့လိုအပ်တယ်လို့ကျူးလွန်သူတွေအနေနဲ့လည်းအရင်တုန်းကသူတို့ရှေ့မှာရှက်စရာကောင်းတဲ့လောက်ရတွေကိုကျူးလွန်ခဲ့သူတွေကြုံခဲ့ရတယ်လို့သူတို့ရဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုကိုရင်ဆိုင်ကြရမှာဖြစ်တယ်ဆိုတာကိုလည်းသဘောပေါက်ကြရလိမ့်မယ်လို့တမ်မတ်ကြီးပါဝါကပြောကြားခဲ့ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကို Dot K မျိုးသက်ကပြောပြမှာပါ။
အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့နယူးယောက်မှာတွေ့ဆုံစကားပြောခဲ့ပြီးတဲ့နောက်မှာသူဟာ2018ခုနှစ်မှာစပြီးတာဝန်ယူရမယ်အစိုးရနဲ့တက်တွဲပြီးလှုပ်ဆောင်ရမှာအတွက်တိတ်ကိုစိတ်လှုပ်ရှားမိပါကြောင်း Republican Party ရဲ့အောက်လွှတ်တော်အများစုခေါင်းဆောင် Paul Ryan ကတောက်ကြနေမှာပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကနေတားဆီးဖို့ကြိုးစားတဲ့ကြားကပဲကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာမြောက်ကိုရီးယားရဲ့လူသားချင်းစာနာမှုအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂတရုတ်နိုင်ငံဆိုင်ရာသံမကြီးကလုံခြုံရေးကောင်စီဟာလူခွင့်ဆွေးနွေးဖို့အတွက်ဖွဲ့ထားတာမဟုတ်ဘူးလို့ပြောပြီးတော့ဒီလိုဆွေးနွေးတာကိုကန့်ကွက်ပါတယ်။မြန်မာနိုင်ငံသမရဟောင်းဦးသိန်းစိန်ဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲကာလအတွင်းအကောင်းဆုံးဦးဆောင်ပြီးလှုပ်ဆောင်နိုင်ခဲ့တာကြောင့်2016ခုနှစ်အတွက် Asian Cosmopolitan Awards မဟာဆုကိုရရှိခဲ့ပါတယ်။ဆုပေးပွဲအခမ်းအနားကိုတော့2018ခုနှစ် January 15ရက်နေ့မှာဂျပန်နိုင်ငံ Nara ခေမှာပြုလုပ်မှာဖြစ်ပါတယ်။မြန်မာနိုင်ငံထွက်ပြည်နယ်မှာတလမကွဲနီးပါးရှိတဲ့ဒိုင်နိုဆောရဲ့အမိပိုင်းရုပ်ကျွန်းရှိနေတာကိုကြောက်ဖြစ်ရုပ်ကျွန်းဖေးတာပညာရှင်တွေရှာရှာပါပါပထမဆုံးတွေ့ရှိခဲ့ပါတယ်။ဒီရုပ်ကျွန်းဟာဒိုင်နိုဆောရဲ့အမိပိုင်းကအယိုးအသနုလေးတွေနဲ့အတူနူးညံ့တဲ့အမွှေးလေးတွေမပြတ်မစီးပဲရှိနေတာပါ။ဒီပရင်းကိုဟူကောင်းတောင်ကြားဒေသမှာရှိတဲ့ပရင်းမိုင်းတွေကနေရရှိတာဖြစ်ပါတယ
်။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့နန်းထွေးကြီးဖြစ်ပါတယ်။အင်ဂျင်နီယာကတော့ Thomas Blunted ဖြစ်ပါရရှင်စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါရရှင်ရွှေလန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပ
ါ This program has come to you from the Voice of America, Washington.